Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်အနှစ်တည်းအခါတည်းများမှာတော်တာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းပါကြပါစေ။ Washington News of the American တန်ကနေ2021 January 1ရက်တောက်ချန်နေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းလုံးမီတာ2440နဲ့51လိုင်းလံမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါနှစ်တည်းအထူးစီစဉ်တွေကိုမတင်ဆက်ပေးခင်ပထမဆုံးနောက်ဆုံးရသတင်းတွေကိုပြောပြပေးပါမယ်။2021ခုနှစ်နှစ်သက်ကိုရောက်လာပါပြီ။ကမ္ဘာတစ်လုံးမှာနေထိုင်သူလူပေါင်း 9.8 ဘီလီယံအတွက်ကိုရိုနာဗိုင်းရပ်စ်ကာယောဂါထံကြောင့်ဒီနှစ်မှာတော့အရင်နှစ်တူလိုပျော်ပွဲရှင်ပွဲတွေလူမှုစုဝေးပွဲတွေနဲ့အားပါတဲ့အမကြိုဆိုနိုင်ကြပါဘူး။မြန်မာပါဝင်နိုင်ငံတိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်အကန့်အသတ်တွေကိုချထားကြပါတယ်။အိန္ဒိယမှာကမ်းခြေတွေမှာပါတီတွေမလုပ်ဖို့နဲ့တခြားခီးကောက်ကန့်သတ်မှုတွေချထားတယ်လို့မြို့ကြီးတွေမှာရှိတဲ့ဟိုတယ်တွေအရက်ဆိုင်တွေကိုဒေတာဆန်လိုချိန်ည7နာရီမှာပိတ်ဖို့ညွှန်ကြားထားပါတယ်။2021နှစ်တစ်ကိုပထမဆုံးကြိုဆိုတဲ့နိုင်ငံတွေထဲမှာ Pacific သမုဒ္ဒရာကကျွန်းနိုင်ငံကလေးတွေနဲ့အတူဒေတာရင်းအင်အားကြီးနိုင်ငံတွေဖြစ်တဲ့ New Zealand, Australia, Japan နဲ့တောင်ကိုရီးယားနိုင်ငံတွေပါဝင်ပါတယ်။ New Zealand မှာ Auckland မှာမီးလာပြပွဲတွေနဲ့နှစ်တစ်ကိုကြိုဆိုခဲ့ကြပြီး Australia နိုင်ငံမှာတော့မီးလာနဲ့နှစ်တစ်ကိုကြိုလို့ရှိတဲ့ Sydney စိတ်ကမ်းမှာအရင်ကလူသန်းနဲ့ချီးပြီးလာရောက်စုဝေးလေရှိပေမဲ့အခုတော့နေအိမ်တွေကနေကြိုဆိုခဲ့ကြတာပါဂျပန်မှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်သူတိုးလာနေတဲ့အတွက်တိုကျိုမြို့တော်ဝင်ကနှစ်ဟောင်းကုန်နှစ်တစ်ကူရောက်မဲ့အချိန်ကိုစုဝေးမှတ်တမ်းတင်တဲ့ပွဲတွေမလုပ်ကြဘူးပန်ကြားခဲ့တယ်လို့နှစ်တစ်ကူငင်းငင်းတက်တက်ကြိုဆိုကြတာပါနှစ်တစ်ကူချိုးတဲ့ဂျာမနီနိုင်ငံဘရန်ဒန်ဘတ်ကိတ်ကမီးလာပြပွဲတွေလန်ဒန်မြို့သိမ်းစ်မစ်ပေါ်ကမီးပြပွဲတွေလည်းဒီနှစ်မှာဖျက်သိမ်းထားပါတယ်မကြာခင်မှာအမေရိကန်နိုင်ငံမှာနှစ်တစ်ကြာရောက်တော့မှဖြစ်ပြီးနယူးယောက်ကသမိုင်းဝင် Times Square ကနှစ်သက်စုဝေးပြီးကောင့်တောင်းလုပ်တဲ့ပွဲအတွက်လည်းလာရောက်စုဝေးမှုတွေမလုပ်ကြဘူးအတွက်တားမြစ်ထားပါတယ်။ခင်မီကရိယာတွေအတွက်မရှိမဖြစ်လိုအပ်တဲ့ငေးရှားတတ်ထုအတွက်တရုတ်ရဲ့ဈေးကစားမှုရပ်တန့်စေဖို့လှုံ့ဆော်မှုကနေ American နောက်ပိုင်း California ပြည်နယ် Mojave ကန်ဒါရတဲကနှစ်ပေါင်း80ကျော်ရပ်ဆိုင်းထားခဲ့တဲ့တတ်ထုတွေဟာ2021ခုနှစ်ထဲမှာပြန်လည်စီကားလာတော့မှာဖြစ်ပါတယ်။မြေရှားတပ်တူတွေကိုနှစ်ဆက် hybrid ကားတွေ smartphone တွေကနေဆက်လက်နဲ့တချို့အတွက်ပါမရှိမဖြစ်လိုအပ်တာပါမကြာခင်ကမှပြထန်းလိုက်တဲ့နိုင်ငံတော်ကာကွယ်ဆိုင်ရာခွင့်ပြုမိန့်ဥပဒေအရပင်တဂန်စစ်ဌာနချုပ်ရဲ့ရန်တရားအလုံးကြီးပါမှာတုံးမဲ့မြေရှားတပ်တူတွေဟာ၅နှစ်အတွင်းတရုတ်နိုင်ငံထဲမှာတူဖို့တန့်စင်ထားတာမဖြစ်เสียရပဲအစိုးရကိုတင်သွင်းနေတဲ့ American ကုမ္ပဏီတွေအနေနဲ့လည်းဒီချက်ကိုလိုက်နာဖို့ဗဟုအစိုးရတွေကညှဉ်းချဖို့ပါရှိပါတယ်ဒါအရေးပါတဲ့တပ်တူတွေကိုစိတ်ချတဲ့သူတွေစီကအငြင်းချင်းချင်းနဲ့ရအောင်လုပ်ဖို့အမေရိကန်အစိုးရရဲ့မဟာဗျူဟာအစိတ်ပန်းတစ်ခုဖြစ်ပြီးကန်ထရိတ်နဲ့သဘောတူညီချက်ဆိုင်ရာဒီတပ်တူနဲ့ပတ်သက်တဲ့လုပ်ငန်းရှင်တွေကိုကာကွယ်ရေးဝန်ကြီးဌာနကမကြာသေးခင်ကပဲကြေညာခဲ့တာပါ။မြောက်အမေရိကကတခုတည်းသောမြေရှားတပ်တူတွေနဲ့ကို Mountain Pass တပ်တူတွေကရတာဖြစ်ပြီး1949ခုနှစ်မှာစတွေ့တဲ့ဒီတပ်တူတွေနဲ့ကနေကမ္ဘာမြေရှားတပ်တူလိုအပ်ချက်ထောက်ဝဲကြကိုထုတ်လုပ်တန့်စင်ပေးခဲ့တာဖြစ်ပါတယ်။အခုတော့ကယ်လီဖိုးနီးယားဒေသထက်မြေရှားတပ်တူတွေကိုကျုပ်နိုင်ငံကိုတန့်စင်ဖို့အတွက်တင်ပို့ပေးနေတာဖြစ်ပြီးကမ္ဘာတစ်လွှာမြေရှားတပ်တူလွှတ်ချက်အားလုံးရဲ့80ရာခိုင်နှုန်းကျော်ဈေးကွက်ကိုပါကျုပ်ကထိန်းချုပ်ထားတာဖြစ်ပါတယ်။ထိုင်ဝမ်ရေလက်ကြားကနေအမေရိကန်စစ်သင်္ဘောကြီးနှစ်ဆင့်ဖြတ်တန်းမောင်းနှင်ခဲ့တဲ့လောက်ရာဟာဒေသရင်းငင်းကြိုင်းနဲ့တည်ငြိမ်ရေးကိုဆွဆွဝဝအနှောက်ယှက်ပေးရရောက်တယ်လို့ကျုပ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရကအချက်တပြင်းနေတဲ့ငန်းစာရှင်းလင်းပွဲမှာပြောပါတယ်
။ဒီပါ
အမေရိကန်စစ်သင်္ဘောတွေထိုင်ဝမ်ရေလက်ကြားကိုဖြတ်သွားတာသိရှိရပြီးဒါကိုတရုတ်အစိုးရကအငြိကစောင့်ကြည့်နေတယ်လို့လုံးဝကန့်ကွက်ကြောင်းလည်းပြောသွားတာပါ။ဒါပြန်ဘလို့ချင်းချောက်ရန်ဆောင်မှုမျိုးကိုမဆိုတုံ့ပြန်ဖို့အတွက်အသင့်ရှိတယ်လို့လည်းပြောပါတယ်။ထိုင်ဝမ်ရေလက်ကြားမှာချက်သပရင်းတွေကအမေရိကန်စစ်သင်္ဘောနှစ်ဆင့်ဖြတ်တန်းမောင်းနေကြတာဖြစ်ပြီးဒါဟာဒီလအတွင်းအမေရိကန်ကဒုတိယအကြိမ်မြောက်ဖြတ်တန်းတာလည်းဖြစ်ပါတယ်။ EU ဥရောပသမ္မတမှာ48နှစ်ကြာပါဝင်လက်တွဲခဲ့တဲ့ဗြိတိန်ဟာအခု2021 January 1ရက်နေ့ကစပြီးလမ်းခွဲလိုက်ပြီဖြစ်ပါတယ်2020 January 31ရက်နေ့ကနှုတ်ထွက်ခဲ့တာဖြစ်ပြီး December 31ရက် Brussels ဆန်တော်ချိန်ညတကောင်ရံမှာတင်ဝန်နှုတ်ထွက်မှုစတင်တာပါ Britain ဝန်ကြီးချုပ် Boris Johnson ကတော့အခုဆို Britain ဟာလွတ်လပ်မှုပြန်ရလာပြီဖြစ်ပြီးကိုယ့်ကျမကိုယ်ဖန်တီးခွင့်အတော်များများရလာတော့မှာဖြစ်တဲ့အတွက်ဒီချိန်ဟာနိုင်ငံအတွက်မယုံနိုင်ချက်အနေထားပဲလို့နှစ်တကြိမ်မိန့်ခွန်းမှာပြောပါတယ်တစ်ချိန်တည်းမှာပဲဥရောပပါလီမန်အမတ်ဟောင်းတယောက်ဖြစ်တဲ့ဝန်ကြီးချုပ်ရဲ့ဖခင်Stanley Johnson ကတော့ပြင်သစ်နိုင်ငံသားဖြစ်ခံယူဖို့လျှောက်ထားခဲ့တယ်လို့ Jada Brain နေမှာပြောပါတယ်။သူဟာ Britain EU ကနေခွဲထွက်မှုကိုကန့်ကွက်သူဖြစ်ပါတယ်။ တဲ့ရင်တွေပြီးမှာတော့နှစ်သက်အတွက်အထူးစီစဉ်တွေကိုတင်ဆက်ပေးမှာပါပရမအောင်2020အတွင်းမြန်မာနိုင်ငံကအထူးကြတဲ့ဖြစ်စဉ်တွေကိုသိရအောင်အရိဒတ်ဥကျော်စံတာကိုကိုဝင်းခတ်မောင်ကမင်းမြန်းတင်ပြပေးမှာပါနားဆင်နိုင်ပါပြီ
အားလုံးပဲမင်္ဂလာပါမကြာခင်မှာ2020ခုနှစ်ကုန်ဆုံးပြီးတော့နှစ်သက်ခုပြောင်းတော့မှာဖြစ်ပါတယ်ဒီ2020ခုနှစ်ဟာဒီတစ်ကမ္ဘာလုံး COVID-19 ကာယောဂါတန်ဆိုးကြီးကိုစိုးစိုးအားခံခဲ့ရတဲ့နှစ်တစ်နှစ်ဖြစ်ပါတယ်ကျွန်တော်တို့ VOY Wine တော်သားတွေအနေနဲ့လည်းရုံးမတက်ရပဲဒီနေနေကနေပဲလှုပ်လှုပ်ကြရတာခုဆိုရင်လအတော်ကြာသွားခဲ့ပြီဖြစ်ပါတယ်။ဒါမှလည်းနှစ်စဉ်တင်ဆက်ပေးနေကြဒီနှစ်ကုန်မှာမြန်မာနိုင်ငံရေးမှာဖြစ်ပေါ်ခဲ့တဲ့အရေးကြီးကိစ္စတွေကိုသုံးသပ်တင်ပြတဲ့အစီအစဉ်ကိုတင်ဆက်ပေးချင်ပါသေးတယ်။ဒီအတွက်တော့အထူးတလည်မိတ်ဆက်ပေးကြမလို့တဲ့ VOY မြန်မာပိုင်းအယ်ဒီတာဦးကျော်စံသားနဲ့အတူကျွန်တော်ကဆွေးနွေးသုံးသပ်တင်ပြချင်ပါတယ်။ Okay မင်္ဂလာပါအင်္ဂေနေကောင်းတယ်နော်
။ကောင်းပါတယ်ကိုညာမင်္ဂလာပါ
။ Okay ခင်ဗျာဒီကျွန်တော်2020အတွင်းမှာပေါ့နော်ဘာတွေဖြစ်ခဲ့တယ်ဆိုတာကိုစပြီးတော့ရေးတွက်မယ်ဆိုရင်ဒီ ICJ နဲ့စပြီးတော့ရွေးကောက်ပွဲနဲ့အဆုံးသတ်တယ်လို့ပြောရရမလား
မှန်ပါတယ်ဒီကြားထဲမှာကိုဝင်းခန့်ဒီတိုင်းမှာပြောထားတဲ့ COVID ကာယောဂါအကြောင်းရယ်နောက်လက်နက်ကင်ပဋိပက္ခရဲ့အစီအမြင့်တက်လာတာရယ်ညဉ့်ညံရေးဆွေးနွေးပွဲကိစ္စတွေရယ်အဲဒီနောက်ဆုံးမှာတော့ရွေးကောက်ပွဲအလွန်မှာဒီအင်းနဲ့လက်နက်ကင်ပဋိပက္ခအစီအမြင့်နဲ့ကြသွားတယ်ဆိုတဲ့ကိစ္စတွေနဲ့အဆုံးသတ်မယ်လို့ယူဆပါတယ်
ပြမအောင်နေတယ်ပေါ့နော်တကယ်တော့ဒီ Rohingya Muslim တွေကိုလူမျိုးတုံးတတ်ဖြတ်တယ်ဆိုပြီးတော့ဒီမြန်မာဟိုကမ်ဘီယာကနေဒီဆွဲချက်တင်ခဲ့တာကို ICJ ကကြားနာစစ်ဆေးတာဒီ2019ဒီဇင်ဘာပေါ့နော်ကျွန်တော်ဒီ The Hague မှာသွားပြီးတော့ကျွန်တော်တို့ကိုယ်တိုင်သတင်းသွားယူခဲ့တာမှတ်မိအောင်ပဲထင်ပါတယ်ခင်ဗျာ
ဟုတ်ပါတယ်အဲ့မှာမြန်မာနိုင်ငံကိုစားအတိုင်းမြန်မာပုဂ္ဂိုလ်တော်ဟန်စုကြည်ကသွားရောက်ခြေပါပါတယ်အမှတ်တစ်ချက်ပြောချင်တာကတော့ Rohingya Threat အသုံးနှုန်းကိုမြန်မာဘက်ကလက်မခံပါဘူး Rohingyaဒီပေါ်မှာမြန်မာစစ်တပ်ကဒါလူမျိုးလုံးတပ်ဖြတ်ခဲ့တဲ့ဆိုရဲဂမ်ဘီယာရဲ့ဆောက်လွှဲချက်နဲ့မြန်မာဘက်ကပြန်လည်ဆောက်လွှဲချက်တွေကိုလက်ခံကျင်းပပြီးတော့2020 January 23မှာ ICJ ကဆုံးဖြတ်ချက်ချပါတယ်။အဲ့မှာဂျာဖြတ်လို့ထွန်ရမယ့်အစီအစဉ်လေး provisional measure ဆိုပြီးတော့ genocide ဖြစ်နိုင်တဲ့အခြေအနေတွေကိုမြန်မာဘက်ကဟန်တာပေးဖို့နဲ့ကျူးလွန်နေတဲ့လူရက်တွေအတွက်စစ်သည်အထောက်အထားတွေကိုမဖျက်ဆီးဖို့စတာတွေပါဝင်ပါတယ်။ပြီးတော့လုံဆောင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လည်း6လတကြိမ်အစီရင်ခံရမယ်လို့သူကဆုံးဖြတ်ထားတာဖြစ်ပါတယ်။ဂမ်ဘီယာတရားရေးဝန်ကြီးမစ္စတာတမ်ဘာဒူးကမလာရောငါ VOA နဲ့တွေ့ဆုံမြန်မြန်ဝင်ရတဲ့အခါမှာအမှုပြင်ဆင်မှုနဲ့ပတ်သက်ပြီးအခုလိုပြောကြားခဲ့ပါတယ်
။ The court granted the provisional measures but that is not the end of the case. We still have to prove our case against Myanmar.
တရားဝင်ကချပြလုံဆောင်မယ့်အချက်တွေကိုချမှတ်ထားပါတယ်။ဒါပေမဲ့ဒါကအမှုပြီးသွားတာမဟုတ်သေးပါဘူး။လူမျိုးလုံးတပ်ဖြတ်မှုကျူးလွန်ပါတယ်ဆိုပြီးမြန်မာဘက်မှကျွန်တော်တို့ဆွဲထားတဲ့အမှုတွေတတိပြတ်ရအောင်မှာဆိုတော့စုံစမ်းစစ်ဆေးစရာတွေသူတေသနာလောက်စရာတွေတတိထောက်ထားစုစည်းရာတွေကျွန်တော်တို့အမှုကိုခိုင်မာအောင်တတိပြောက်ကိုပြင်ဆင်စရာတွေလည်းအများကြီးရှိပါတယ်ဒါတွေလုပ်နေပါတယ်ကျူးစာပန်းစာလည်းလုပ်နေပါတယ
်ဆိုတော့ဒီမြန်မာဘက်ကရောဘယ်လောက်ထိလိုက်နာဆောင်ရွက်မှုတွေရှိခဲ့ပါလဲခင်ဗျာ
မြန်မာဘက်ကတော့ဒီ6လတကြိမ်အစီရင်ခံစာတင်သွင်းရမယ်ဆိုတဲ့ပတ်သက်ပြီးတော့
ပထမတကြိမ်တော့တင်သွင်းနေပြီဖြစ်ပါတယ
်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူညီချက်လည်းရယူထားပါတယ်ဒါပေမဲ့ပြန်လာတဲ့လူကတော့မရှိတော့ပါပဲမြန်မာဘက်ကထိထိရောက်ရောက်လိုက်နာလုဆောင်ခြင်းမရှိဘူးလို့ဝေဖန်မှုတွေလည်းထွက်နေပါတယ
်မေလ23ရက်နေ့မြန်မာက ICJC ပြင်သင်းရတဲ့စီရင်ခံစားနဲ့ပတ်သက်ပြီးစင်နာဂီလူမှုသဟဇာဒဖော်ဆောင်ရေးအဖွဲ့အားကိုသက်ဆွေဝင်ကိုမေးမြန်းခဲ့တဲ့အခါအစိုးရရဲ့ဒီကိစ္စအပေါ်သဘောထားကိုသူကအခုလိုမြင်ပါတယ
်သူကတော့ရှင်းကျင်တဲ့အနေအထားရှိပါလိမ့်မယ်ရှိမှရလိမ့်မယ်အဲ့လိုမှလည်းဒီအစိုးရ credibility တက်မှာပေါ့နော်ဒါသူတို့ရဲ့ဒီကုန်လိပ်ခါလေးပြန်တက်လာမှာဖြစ်တဲ့ကြောင့်မို့လို့ဒီရှင်းကျင်မဲ့နေတာရှိပါလိမ့်မယ်။သို့သော်ဒီကိစ္စမှာကဒီတက်တဲ့အဆိုးအနေချပြည်လေဖို့အတွက်ကအင်မတန်ရည်ကြီးပါလိမ့်မယ်။ဘာလို့လဲဆိုတော့ဒီလက်ရှိအနေအထားအရာဟိုပါလေ။ဆူရကူတန်းကတက်ပြီး control လုပ်ဖို့အတွက်ကခက်တဲ့ဟာမျိုးရှိတဲ့အခါကျတော့ဒီဟာမှာဒီဟိုဟာအချက်တည်းတစ်ခုရှိမှာကျွန်တော်နားလည်ပါတယ်အဲ့ဒါမျိုးဖြစ်နိုင်တယ်ဆိုတာတော့ဒါအဆိုးအကျွန်တော်နားလည်ပြီးပြရတယ်။သို့သော်ဟိုဟာနှုတ်ပိတ်မနေဖို့လိုပါတယ်။တော့ဒီအဖိုးရတော်ဝင်ရှိလူတွေကဒီကိစ္စနဲ့ပတ်သက်ပြီးတော့ငါတို့ရောဒီလိုမျိုးရည်တည်ဖို့လူတွေငါတို့ရောဒါမျိုးတွေဖြစ်ဖို့လူတွေဆိုပြီးတော့ဒီခုနကပြောတဲ့ဒီနိုင်ငံရေးတန်လေးချောင်းတော့ကျွန်တော်တို့တို့လို့မရသေးတဲ့ကိစ္စမျိုးအခက်ခဲနိုင်ရှိဘူးဒါကျွန်တော်အားလုံးများလေသို့သောဒါပေမဲ့ဒီအောင်အောင်မရောက်ရအောင်သွားမယ်ဆိုတဲ့ဒီရည်မှန်းချက်ဒီခိုင်မာတဲ့ရည်မှန်းချက်တစ်ခုဒီခိုင်မာတဲ့တန်လေးချက်တစ်ခုတော့ကျွန်တော်တို့ဒီပြည်သူတွေကိုရောနိုင်ငံတကာကိုရောဒီထိထိရောက်ချပြနိုင်ဖို့လူတွေအချိန်ရောက်နေလို့ထွက်ပါတယ
်ဒီကြည့်တာကကိုရင်းခန့်ရေဒီပြဿနာကအခြေခံစစ်မြစ်ကိုဖြစ်စီမှုလွတ်ပါတယ်တချိန်တုန်းကဒီလူအတိုင်းဝိုင်းတစ်ခုဟာသာဟာဇာဒါဖြစ်ပြီးတော့ညင်းညင်းညံ့လက်တွဲပြီးတော့နေထိုင်လာခဲ့ကြပါတယ်အဲ့ဒီအခြေမျိုးကိုရအောင်တဖြည်းဖြည်းပြန်သွားမယ်ကိစ္စဖြစ်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီ
ပြဿနာရှိနေတော့မှာပဲကျွန်တော်တို့ကိုဗစ်ကရောဂါဖြစ်လာတာကကျွန်တော်ဟန်တာတစ်ခုဖြစ်သွားတယ်လို့ဆိုရမှာပေါ့နော်မှန်ပါတယ်ကိုဗစ်ကရောဂါကဒီကိစ္စအတွက်သာအဟံတာမဟုတ်ပါဘူးတကယ်တော့မြန်မာနိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးကိစ္စရအားလုံးအတွက်အဟံတာဖြစ်သွားကြပါတယ်တကယ်လို့ထိခိုက်တဲ့ဆိုပေမဲ့မြန်မာနိုင်ငံလိုဆင်းရဲနိုင်ငံကကိုဗစ်အထိနာပါပေါ့ခင်ဗျာလူမမကျင်းပါဘူ
ဒီစီယုံမဲ့ဆွဲခဲ့တဲ့ဆွဲစွဲချက်တွေအများကြီးပေါ်ထွက်ခဲ့တယ်။တရားပြည်နယ်မှာမဲ့ဆွဲစဉ်ကာလအန်အယ်ဒီရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့ဂရန်နီလူခွင့်ဖွဲ့ကပူပညာအခုလိုပြောပါရယ်။တနည်းကအန်အယ်ဒီကနေလက်ကော်မျိုးပေါ်မှာလူရင်အားထောင်နဲ့ချီပြီးတော့မှကျွန်တော်တို့ဒီပုဂ္ဂိုလ်တွေအများကြီးကျွန်တော်တွေ့တာရှိပါတယ်။အဲ့တော့
ဒီပြည်နယ်ထဲကိုဘယ်ဆက်မင်းနဲ့တောင်ပိုင်းလို့ပြောလိုက်ရင်ကျွန်တော်ဖေခုံမကဘူးကျွန်တော်အခြားတခြားတော့ဒီစံပြန်နိုင်ငံကနေတောင်ပိုင်းကမြို့တွေကနေဟိုကျွန်တော်ဟိုပါလာနိုင်တယ်ဒီကိုဗစ်ကကဒီလိုမျိုးဟိုပါတီနိုင်ငံရေးဆွေးနွေးမှုဒီစင့်ကျွန်တော်ပြတ်ပွားလာမှာကိုအရာဆိုရင်လေလူပေါင်းတိဒီမိုကရက်တစ်ပါတီတော်နင်းနင်းဖွဲ့ရလဲရေကောက်ပွဲမဲပြီးမဲနေ့ကအင်တာဗျူးမှာသူကအ
ီဒီကြားထဲမှာဒါလွဲမှပြီးတော့ဒါကအစိုးရရဲ့အဲထောက်ပံ့ကူညီမှုမဟုတ်ဘဲနဲ့အာဏာပါတီရဲ့ထောက်ပံ့ကူညီမှုဆိုတဲ့ပုံစံမျိုးနဲ့ကျေးဇူးတင်ပြီးတော့ဒီပေါ်မှာပဲမဲထည့်ရမယ်ဆိုတော့အတိမြင်မှားအမြင်မှားတွေရှိပါတယ်။အဲ့ဒါမျိုးကိုတိတိကျကျကပြောနေတဲ့သူတွေလည်းရှိတယ်ဆိုတဲ့အခါကျတော့ကျမတို့အဲ့ဒါမျိုးတွေကတော့သူတို့ကစိန်ခေါ်ချက်ကိုအားသာချက်ဖြစ်အသုံးချသွားတယ်လို့တော့ကျမကတော့မြင်ပါတယ်ရှင
်။တမအေးဆောင်ချက်မှုအစင်းတင်ကြတဲ့မြန်မာနိုင်ငံအခြေအနေသိဆိုးရလိမ့်မယ်လို့ဆိုရင်ဝေဖန်မှုတွေရှိခဲ့တယ်မဲ့သင်တောက်တော့မဆိုးခဲ့ပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးဒီကိုဗစ်ကရောအကိစ္စကိုနိုင်ငံတော်အတိုင်းမှန်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့ကင်ကယ်မှုကနိုင်ငံတကာချီးကျူးခဲ့ရပါတယ်တော်တော်လေးကောင်းတယ်ဆိုပြီးတော့တော့ဒါဟာရွေးကောက်ပွဲဒေါန်ဆန်းစုကြည်ရဲ့မြန်မာဒီမိုကရေစီဖွဲ့ချုပ်ရွေးကောက်ပွဲနိုင်လာတာဟာလည်းပဲဒီကိုဗစ်ကရောအကင်ကယ်မှုဟာကင်ကယ်နိုင်ခဲ့မှုကအကြောင်းရင်းတရားဖြစ်တယ်လို့သုံးသပ်ပြီးဆိုကြပါတယ
်အခုဒီနောက်နှစ်ပတ်သုံးပတ်အတွင်းမှာတကယ်လိုအပ်မှာတော့ quarantine နေရာတွေပဲနေရာရဲ့ quarantine နေရာတွေမှာတော့တိတိကျကျပြင်ဆင်မှုတွေရှိရမှာပေါ့အဲ့ဒီဟာကကိုကျမရဲ့ဝန်ကြီးဌာနဥဆောင်ပြီးတော့လုပ်ပါမယ်အဲ့တော့ဟိုဒီလိုတွေပဲကလည်းပေါ့နော်တန်းနိုင်သဖြင့်ဝိုင်းဝန်းပြီးကူညီကြပါသမီးပြောသူပေါ့ဌာနဆိုင်ရာပေါ့ဌာနတစ်ခုလည်းမဟုတ်ဘူးဆက်မိုင်ဝင်ကြီးဌာနတွေတည်းမဟုတ်ဘူးအုပ်ချုပ်ရေးတွေမဟုတ်ဘူးကျန်တဲ့ဌာနအသီးသီးကလည်းတန်းနိုင်တဲ့ဘက်ကနေပြီးကူအောင်ဆောင်ရွက်ဖို့အဲ့ဒါလည်းဟိုစီစဉ်လိုက်ပါမယ်အဲ့တော့အဲ့ဒါအရေးကြီးဆုံးပဲ
ဒီကိုဗစ်ကတော့ဒီကွာလုံးနဲ့ဆိုင်တဲ့ပြဿနာပေါ့နော်ဒါပေမဲ့မြန်မာနိုင်ငံမှာတော့စီးရေးပရိပကတွေကြောင့်အိုးရင်ဆုံးခွာထွက်ပြေးရသူတွေအတွက်ပို့ပြီးတော့စိုးရင်စရာဖြစ်ခဲ့ရတာပါဆိုတော့ဒီပြည်ပခတွေကလည်း2020ထဲမှာပို့ပြီးတော့ပြင်းထန်လာတယ်လို့ဆိုရင်ရနိုင်ပါလားခင်ဗျာ
2020အစောပိုင်းမှာပို့ပြီးပြင်းထန်ခဲ့ပါတယ်အထူးသဖြင့် AA နဲ့တက်မတော်အကြမ်းမှာပြည်ပခသိက္ခူစူးစူးဝါးဝါးဖြစ်ခဲ့ပါတယ်2020 February မှာဆိုရင်မြန်မာတက်မတော်ဟာတခိုင်မြောက်ပိုင်းကမြို့နယ်တချို့မှာအင်တာနက်ကိုပိတ်လိုက်ပြီးတော့ကြီးတတ်တာမကဘူးအဲရေဒါစနစ်မော်တွေစိတ်လျင်တွေပါဆိုပြီးပြင်းထန်ထူးဆစ်ဆင်ခဲ့ပါတယ်တိုက်ပွဲတွေပြင်းထန်လာတဲ့အများအရသာတွေထိခိုက်ပြီးဆုံးရမှုစံတရားကြောင့်နှစ်ဖက်ဖန်ဆီးစစ်ဆေးမှုတွေရွာလုံးကျွမစ်ထူခံရမှုတွေအပြင်အိုအင်းစွန်ထွက်ပြေးရတဲ့ဒုက္ခတွေလည်းအဆက်အသွယ်များပြားခဲ့ပါတယ်။နောက်ဆုံးစီးရင်ရဆိုရင်ခိုင်မာဒီကိစ္စကြောင့်စစ်ပေးဆောင်ဒုက္ခတွေနှစ်သိန်းယောက်တောင်ရှိခဲ့တယ်လို့သိရပါတယ်ခင်ဗျာ
။အင်တာနက်ဖြတ်တောက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ပလဲဝဒေတာကန်ကိုထွန်းနေက VOA ကိုအခုလိုပြောခဲ့ပါတယ
်။ဟာတရင်ကမသိနိုင်တော့ကျွန်တော်ဘယ်တော့မှပြောလို့မရဘူး။ဘယ်လိုမှထုတ်ပြောလို့မရဖြတ်လို့လည်းမရဒီကားထဲရေးနေတယ်လည်းမရဘူးနော်။အဲ့ဒါကအများကြီးရှိပါတရင်မရှိရတော့ကျွန်တော်တို့တော့ပို့ပြီးတော့ဘယ်လိုပြောမစိုးရင်စရာပဲပေါ့နော်။ဒါဖြစ်နေပဲအချိန်ချင်းဆက်ပြီးဖုန်းလိုက်ရတယ်လေ
။အခန်းကြီးနဲ့စစ်တွေစစ်ဆောင်စခန်းတွေကလူငယ်တချို့ကလည
်းကိုယ်အစရတဲ့လက်ထဲမှာကျွန်တော်ပြောချင်တာတခုကလည်းဆိုတော့အာဘယ်လိုပြောမလဲ။နေရာဒေတာအကုန်လုံးရောငင်းငင်းချင်းချင်းနဲ့ဖြစ်အောင်လုပ်ပေးခဲ့ကြတယ်ခင်ဗျာ။ပြီးလို့ရှိရင်ကိုပြကိုရောကိုစားကြည့်တော့အာဘလောကကိုယ်မိမိရိုးရအလုတ်ပိုင်းရောအလုတ်ပိုင်းဆက်တော့ပြီးတော့ဒီချင်းနေချင်းမနေခင်ဗျအဲ့လည်းလဲအဲ့ဒါလေးပဲလုတ်ပေးစေချင်တယ်ခင်ဗ
ျဒီတက်တက်မတော်အနေနဲ့ရောဒီအစိုးရအနေနဲ့ပါပေါ့နော်ဒီတက်ဒီခိုင်တက်တော်အနေနဲ့ရောဒီအကောင်ဆုံးဒီအဓိကဒီရခိုင်လူထုတွေရဲ့ဒီကဒီလိုအပ်ချက်အပိုင်းတွေကိုအကောင်ဆုံးညှိနှိုင်းပြီးတော့ဟိုဟာသူတို့လေးတွေကိုအမြန်ဆုံးသူတို့နေရာကိုသူတို့ပြန်ရောက်အောင်လုံလုံချုံချုံနဲ့ဟိုဟာပြန်ရောက်နိုင်အောင်တော့အမြန်ဆုံးနေနေပြီးဟိုမိတ္တရဲ့ကတောင်းဆိုချင်တယ်
အေးနဲ့တိုက်ပွဲတွေပြင်းထန်လာတဲ့ကိစ္စကတခြားတိုင်းဒေသလက်နက်ကင်တွေပေါ်မှာဘယ်လိုရိုက်ခတ်မှုတွေရှိလဲခင်ဗျာ။ဥပမာတနည်းအားဖြင့်ပြောရရင်တော့ဒီတိုက်ပွဲတွေမှာတခြားတိုင်းဒေသလက်နက်ကင်တွေပါဝင်ပတ်သက်မှုရှိခဲ့ပါသလား
။ဟုတ်ကဲ့ရိုက်ခတ်မှုတွေရှိခဲ့တယ်လို့ပြောရမှာပါ။အထူးသဖြင့်မြောက်ပိုင်းမဟာမိတ်အဖွဲ့လို့ခေါ်တဲ့ KIA, TNLA, နောက် MNDAA ခေါ်တဲ့ Kurgan, နောက် AA ဒီ၄ဘက်ဖွဲ့စည်းထားတဲ့အဖွဲ့ရဲ့နောက်တစ်ခါ UWSA ဝတ်တပ်ဖွဲ့ဦးဆောင်တဲ့ FPNCC ဆိုတာရှိပါတယ်။အစီအရော Federal Political Negotiation and Consultative Committee လို့ခေါ်ပါတယ်။သူတို့ဟာအေနဲ့စီရင်နိုင်ငံရေးမဟာမိတ်တွေဖြစ်ပါတယ်။အေအပေါ်မှာတက်မတော်ရဲ့ထိုးစစ်ပြင်းထန်လာရင်သူတို့ကလှုပ်ရှားဖိအားပေးတာတွေရှိခဲ့တယ်လို့သူတို့ကိုညဉ့်ညံရေးဆွေးနွေးဖို့အစိုးရဘက်ကတက်မတော်ဘက်ကဖိတ်ခေါ်တဲ့ဟာမှလည်းပဲအေကိုမခေါ်တဲ့အတွက်သူလည်းမခံပဲပယ်ချခဲ့တာတွေရှိပါခင်ဗျာ။ဒီညမှာတစ်ခုပြောချင်တာကအဲဒီ၄ဖွဲ့ပါတဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တဲ့UWSC ဝတ်တပ်ဖွဲ့ဦးဆောင်တဲ့ခုနှစ်ဖွဲ့ပါတဲ့ FPNCC ကစီးရဲမဟာမိတ်အဆင့်နံပါတ်နိုင်ငံရေးမဟာမိတ်သဘောပူဆောင်ပါတယ်။ပြီးတော့တရုတ်ရဲ့နိုင်ငံရေးအရာကျုပ်ကိုင်မှုအတိုင်းလိုက်ပါဆောင်ရွက်တယ်လို့စုံစမ်းခံရတယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်။ပြည်တွင်းသဘုံတွေကိုအပြတ်သတ်မချေမှုန့်နိုင်တာဟာသူတို့ရဲ့နောက်ွယ်မှာပြပအင်အားကြီးတွေရှိနေလို့ဖြစ်တယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်ရုရှားရုပ်မြင်သံကြားနဲ့အင်တာဗျူးလုပ်တဲ့အခါပြောကြားခဲ့တာကိုကိုယ်ရင်
With regard to terrorism, we must begin by defining what terrorism is. It doesn't only involve armed groups that create chaos, kill people, or engage in illegal trade. Each terrorist group has support from a country defending its interests, and maybe not even one country. Terrorists need money to buy weapons, territory to deploy military bases, so it's obvious that someone is helping them.
ပေါ်ထုတ်တင်ပြပြီးတဲ့မရှိမနှောက်မှာပဲသူကဒီလိုပြောခဲ့တာပေါ့နော်ဆိုတော့အခုတစ်ဆက်တည်းမှာပဲရွေးကောက်ပွဲကိစ္စကိုလည်းပြောအောင်ပါဒီ2000ဒါ2020အတွင်းအရေးကြီးဆုံးကိစ္စဖြစ်မယ်လို့ထင်ပါတယ
်ကျွန်တော်တို့ကအချိန်တုန်းကဆက်ဆိုးရခဲ့မှာနေခဲ့ရဟိုဒီဒီမိုကရေစီစနစ်မှာဟိုတိုင်းပြည်ကောင်းအောင်လုပ်နိုင်တဲ့အနေအထားမျိုးတွေဒီဟိုဟိုသူတို့လုပ်နိုင်မယ်လို့ထင်လို့ပေါ့နော်သူတို့ပါတီကိုမဲပေးခဲ့တာဟုတ်ပါဘူ
းဘုံမျိုးလေးမဖောက်ရှိအခြေခံဥပဒေအောင်မှတိတ်ညံ့ညံ့သွားတာဒီမပါနိုင်ဘူးအခုဒီနေ့တိုင်းရင်းသားတွေရဲ့ခွင့်ပြုတွေကတော်တော်ဆုံးဆုံးမှုပဲ
ဟုတ်2015ကလည်းပြေးမှုပါတယ်ဒါပေမဲ့9နှစ်အတွင်းမှာတော့အားအကျဉ်းနဲ့မှုကတော့တိတ်မရှိဘူးပေါ့ဒါပေမဲ့သူ့ကိုပဲဆက်ပြီးခဲ့ပါတယ်အခုကတော့လေအဲဆိုအမြန်လင်းချက်တော့ရှိတာပေါ့
ဒီရွေးကောက်ပွဲဟာတကယ်တော့2020အတွင်းမှာသာမကမြန်မာနိုင်ငံရှိခီးအတွက်ပါအင်တာအရေးကြီးတဲ့သမိုင်းဝင်ဖြစ်ရည်တစ်ခုဖြစ်ပါတယ်မကျင်းပါဘူးကံကွယ်မှုတွေမဲဆွေစဉ်နောက်ပြီးတော့မဲပေးပြီးမမျှတမှုမတမာမှုတွေရှိခဲ့ရဆိုဆွဆွချက်တွေကဆွဆွချက်တွေထောက်ပြတိုင်နှံမှုတွေအများကြီးရှိခဲ့ပေမဲ့မြန်မာပြည်သူတွေကတော့နိုင်ငံတကာအဆိုင်ဆိုင်ကပါနောက်ဆုံးမှာလက်ခံအတည်ပြုခဲ့ကြတဲ့ရွေးကောက်ပွဲဖြစ်ပါတယ်။မမျှတမှုတွေနဲ့ပတ်သက်ပြီးရွေးကောက်ပွဲကမရှင်နဲ့အစိုးရတို့အပေါ်မှာဝေဖန်ပြောဆိုခဲ့တဲ့တက်မတော်ကဝေးဦးစီးချုပ်ကလည်းရွေးကောက်ပွဲရလဒ်ကိုလက်ခံမယ်လို့ပြောကြားလိုက်တဲ့အတွက်အဓိကတိုက်ခိုက်ဖြစ်တဲ့ပြည်ထောင်စုတပ်ဖွဲ့ကွန်ရက်ပါတီကဘယ်လိုပင်ဆက်လက်ကန့်ကွက်နေပေမဲ့ပြန်လည်ကျင်းပနိုင်မယ့်အဖြစ်မျိုးတော့ရောက်လာနိုင်ကြမရှိတော့ပါဘူးခင်ဗျာ
ကျွန်တော်တို့ပြည်သူ့စံတန်းနဲ့ချုပ်ပေါ်လာရတဲ့လက်ခံဒါတော့ဒီလိုကငင်းပယ်လို့မရလက်ခံနောက်နိုင်ငံသူနိုင်ငံသားတွေရဲ့ခံစားနေရတဲ့ပေါကတော့ဒါတွေကိုဘလို့ဖြေသိမ့်မှုတွေနေစဉ်းစားပြီးတော့လုဆောင်မှုတွေပါလိမ့်ဒါတော့ကျွန်တော်တို့အတွက်အင်မတန်အရေးကြီးတဲ့အချက
်ဒီဒါမဲ့လည်းဟိုလုံခြုံရေးအကြောင်းပြချက်နဲ့ပေါ့နော်ဒီရွေးကောက်ပွဲမကျင်းပခဲ့တဲ့မဲဆန္ဒတချို့ကတော့ဒီမပြေလည်သေးဘူးလို့ပြောလို့ရမှာပေါ့နော
်ဟုတ်ကဲ့အဲ့ဒီအချိန်မှာ level ဒီ AA ကအဲ့ရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့နယ်တချို့မှာရွေးကောက်ပွဲပြန်လည်ကျင်းပဖို့တောင်းဆိုလိုက်တော့တမတော်ကဒါကိုထောက်ခံပါတယ်ဒီဟာအင်တာထူးဆန်းတဲ့သတင်းတပုတ်ဖြစ်ခဲ့ပြီးတော့ဆရာပါပါသတင်းကောင်းတပုတ်ဖြစ်တယ်လို့ပြောရပါလိမ့်မယ်ဒီနေ့ခုအဲ့ပြီးတော့တက်မတော်နဲ့အေအေတို့ဟာတိုက်ပွဲတွေရပ်ပစ်လိုက်ကြတာညဉ့်ညံ့ရေးမရှိလို့ဆိုတဲ့အကြောင်းကြားချက်ဟာအသေးပဲကင်းမဲ့သွားပါတယ်အခုနောက်ဆုံး46ကြိမ်မြောက်ရဟန်းပြည်နယ်မြို့တော်တက်နိုင်ငံတော်သမ္မတဦးဝင်းမြင့်ကလုံခြုံရေးအခြေအနေကြောင့်ရွေးကောက်ပွဲမကျင်းပခဲ့တဲ့ရဟန်းပြည်နယ်ကဒေသတွေမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲအမြန်ဆုံးကျင်းပနိုင်တဲ့အခြေအနေရောက်အောင်ဒီပုဂ္ဂိုလ်ရဲ့အဖွဲ့အစည်းရဲ့အားလုံးကဝိုင်းဝန်းကူညီဆောင်ရွက်ကြဖို့ပြောကြားလိုက်ပါပြီ။ဆိုတော့ NLD အနေနဲ့သူတို့ရှုံးနေမဲ့ထင်လို့ဒီဒေသရဲ့မှာရွေးကောက်ပွဲမကျင်းပခဲ့တာဆိုတော့ဆူဆွချက်လည်းပြတ်တဲသွားခဲ့ပြီလို့ပြောရပါလိမ့်မယ်ကိုနော်။
ရွေးကောက်ပွဲပြန်ကျင်းပဖို့ကိစ္စမှာပေါ့နော်။ဒီဂျပန်က ဒီအထူးတန်တမန်ဒီမစ္စတာဆာဆာကာဝါကလာပြီးတော့ညှိနှိုင်းပေးခဲ့တာပေါ့အဲ့ဒီအဲ့ဒါကကိုအခုကျွန်တော်ဘယ်လောက်ချိန်နေထိရောက်နေပြီလဲဆိုတော့ပြောလို့ရမယ
်ဟုတ်ပါပထမတစ်ချက်ကတော့ဒီဂျပန်ဟာဒီအရေးမှာစစ်သက်ပြီးကိုအဆင့်တော်ဆုံးနိုင်ငံဖြစ်တယ်ဆိုတဲ့အချက်ကိုပြောလို့ပါတယ်အင်းဒီနိုင်ငံကြီးဖြစ်ကြတဲ့တရုတ်တို့အိန္ဒိယတို့ကြည့်ရင်တရုတ်ကအေးအေးနောက်ကရှိနေတယ်ဆွဲဆွဆွဲရခဏရတယ်လို့အိန္ဒိယကလည်းမြန်မာစစ်တပ်နဲ့မကင်းပါဘူးဒါကြောင့်ဂျပန်ပြည်သားချင်းဒီအရေးမှာဂျာဝင်စစ်သက်ပြေဖို့အဆင့်တော်ဆုံးနိုင်ငံဖြစ်တယ်ဆိုတဲ့အချက်ပါပဲဒုတိယတစ်ချက်ကတော့အချင်းခါပါပဲသူတို့ပြောရင်နှစ်ဖက်လုံးကအပြစ်ခတ်ရဆဲခြင်းတဲ့သဘောကိုပြသလာကြတဲ့အတွက်ဒီအချိန်မှာဂျာဝင်စစ်သက်ပြေဖို့အတွက်လည်းအင်မတန်စင်လျော်တဲ့အခွင့်အခါဖြစ်နေပါတယ်ဒီချက်ကြောင့်ဂျပန်ဝင်လာတာဟာမှန်တယ်လို့ပြောပါနိုင်မယ်။ဂျပန်အထူးသံဖြစ်တဲ့မစ္စတာဆာဇာကာဝါကတော့ရခိုင်ပြည်သားကိုသွားအုပ်လေးလာခဲ့ပြီးဒီမဲဆန္ဒနယ်ရီမှာရေကောက်ပွဲကျင်းပပြီးဖို့ဒေါန်ဆန်စုကိုတိုက်တွန်းခဲ့ပါတယ်။အေးအေးနဲ့တမန်တော်တို့အကြအပြစ်ခတ်ရဆဲနိုင်မဲ့အခြေအနေအခင်းကျင်းတွေကိုသူတို့အားပေးသွားမယ်။အပြစ်ခတ်ရဆဲကြတာနဲ့တပြိုင်နက်စီဝါတို့ဒါဆန္ဒမှုအထောက်ပံ့တွေထောက်ပံ့မယ်စီပီကန်စာတင်ကြောင်းတွေတိစောက်ပေးမယ်။ဒါတွေဟာငင်းငန်းရေးအစည်းအဝေးတွေပဲဖြစ်တယ်လို့လည်းပဲအေးမစ္စတာဆာဇာကာဝါပြောတဲ့အကြောင်းဂျပန်နိုင်ငံထုတ်ညကြီးအရှမ်းမှာရေးထားတာဖတ်ရပါတယ်ကိုရင်ဟ
ာ။私の勤めたことは選挙を
ရွေးကောက်ပွဲကျင်းပနိုင်ဖို့ဟာဆိုရင်နှစ်ဦးနှစ်ဖက်အဖွဲ့အစည်းနှစ်ခုလုံးကနေပြီးတော့အပြည့်အခက်ရက်စဲဖို့လိုအပ်ပါမယ်။အဲ့ဒီလိုမလုပ်ဘူးဆိုရင်တော့ရွေးကောက်ပွဲပြုလုပ်ဖို့မဖြစ်နိုင်တာကြောင့်နှစ်ဦးနှစ်ဖက်သဘောတူဆောင်ရွက်ပေးဖို့ကိုကျွန်တော်အနေနဲ့နှစ်ဖက်စလုံးကိုမြစ်တာရက်ခံခဲ့ပါတယ်။အဲဒါကြောင့်မို့လို့လေဒီအဖွဲ့နှစ်ဖွဲ့စလုံးက statement နှစ်ဆောင်ထုတ်ပြန်ခဲ့ပြီလို့ကျွန်တော်ထင်ပါတယ်။အခုလက်ရှိဆိုရင်မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်ကြားထဲမှာဆိုရင်လည်းစစ်ဆက်ဆွေးနွေးတဲ့အခါမှာအသေးစိတ်ဆက်လက်ဆွေးနွေးသွားဖို့ရှိမယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ပါအင်္ဂယ်။ဆိုတော့ဒီငင်းငန်းအတွက်တော့လာလာကောင်းတယ်လို့ခုလက်ရှိမှာတော့ပြောရမှာပါဗျာ။ဒီအစိုးရဘက်ကလည်းဒုတိယတက်တန်းမှာအမျိုးသားဒီပြန်လည်တင့်မြတ်ရေးအစိုးရဖွဲ့မယ်လို့ပြောထားတာဆိုတော့လေ
ဒီ NLD ကအမျိုးသားပြန်လည်ပြည်ညာရေးအစိုးရဖွဲ့မယ်လို့ပြောထားတာမူအဖြစ်ပြောထားတာပဲရှိပါသေးတယ်။အစိစိတ်ဘယ်လိုလုပ်မယ်ဆိုတာတိုင်းရင်းသားတွေဘက်ကစုံဆိုင်မျှော်လင့်နေရသေးပါ။နောက်ဒါဟာရွေးကောက်ပွဲပြီးကစားမှာရွေးကောက်ပွဲနိုင်တဲ့ပါတီတွေကပြောရပြောစီရင်နိုင်ငံတကာမှာလည်းပြောပြောစီစီရကိစ္စတရားဖြစ်ပါတယ်။ဒါပေမဲ့လည်းအခုလောလောဆယ်မှာတော့အလေးနဲ့အကောင့်ထဲပေါ်လာနိုင်တယ်လို့မျှော်လင့်ရမယ့်အခြေအနေကောင်းနေတော့ရှိနေပါတယ်။ပထမဇာတန်အတွင်းမျောလင်းကက်သလောက်မအောင်မြင်ခဲ့ဘူးပြောထားရတယ်ကိုအကောင့်ထဲမပေါ်နိုင်ခဲ့ဘူးအခုအခါမှာတက်မတော်နဲ့အေအေတို့ကစစ်တိုက်တာကိုရက်ပြီးဆွေးနွေးဖြစ်ရှင်ဖို့ဆန္ဒအေပြသလာကြတာကိုကြည့်ရင် NLD အစိုးရတွေလည်းဒီအချိန်မှာပြန်လည်သင်းမြဲကိုအားထုတ်လုဆောင်ဖို့အခွင့်အရာကောင်းဖြစ်ပါတယ်ဒီတော့ကမလုပ်ဆောင်နိုင်ဘူးဆိုရင်တော့တက်မတော်ကတစ်ဖက်သက်အမှတ်ယူလို့ဆောင်သွားလိမ့်မလားဆိုတာလည်း NLD ကတွက်လိမ့်မယ်လို့ထင်ပါတယ်အခြားတစ်ဖက်မှာလည်းပဲပင်လုံစည်းဝဲကို2020အလွန်မှာဆက်လက်ကျင်းပနိုင်ဖို့အတွက်ပြီးခဲ့တဲ့ဒီငင်းညာရေးဆွေးနွေးပွဲမှာလမ်းကြောင်းထားပြီးလည်းဖြစ်ပါတယ်။ကချင်းပြည်နယ်ပြည်သူ့ပါတီ KSPP ဥက္ကဋ္ဌဒေါက်တာတူရကသူ့ရဲ့သဘောထားကိုအခုလိုပြောပါရစေ။ဒါဖြစ်န
ေကြတာကတော့ဒါလည်းဆိုလို့ရှိရင်ကျွန်တော်တို့အခုငင်းညာရေးကအများကြီးအရေးကြီးတယ်။ငင်းညာရေးအများကြီးဆူဆူရှိတယ်။ဒါလည်းဆက်လက်ဒီမိုကရေစီဒီလည်းအလုံးပေါ်ထွန်းမှာပါ။အဲ့ဒါကိုကျွန်တော်တို့အခုလိုဒီလမ်းကပေါ်လာရနေတာကမှဒီဆယ်ရီဆက်ကြမှုကိနေတာပေါ်ဆုံးလာဆုတ်တဲ့တော့တော့ရရှိတာလောက်တော့ဒီနေ့လောက်တော့ဒီလားတော့ကြာတာအဲကျွန်တော်တို့ဒီပတ်ဖြစ်တ
ယ်ခိုင်မျိုးသားပါတီ EMP ပြောခွင့်ရတော့အင်းဥစင်ကလည်
းအခုမစ္စတာဆက်ဆက်ကောဝါကအခုတည်င်းထုတ်ပြန်ပြီးတဲ့နောက်မှာတော့AAULA ရဲ့သဘောထားထုတ်ပြန်ချက်နိုင်ပိုင်းတွေမှာမြန်မာတက်မတော်ကအဲ့ဒီသဘောထားထုတ်ပြန်ချက်ကိုတုံ့ပြန်တဲ့သဘောတူညီချက်စသဖြင့်ပေါ်ပေါက်လာတဲ့နောက်မှာတော့အမှန်တကယ်တိုက်ပွဲတွေရက်သွားတဲ့အနေအထားတွေကိုကြုံရတယ်ဆိုတော့ချင်းကငင်းဆိုင်ဆွေးနွေးပွဲခေါ်ရဲသွားတယ်ဆွေးနွေးကြတယ်အဆင်မပြေဘူးဆိုတာနဲ့စရင်အဲ့ဒီ statement တစ်စောင်းနောက်ကနောက်တစ်စောင်းလိုက်ပြီးတော့ဒီလက်တွေ့ပဂတိမြေပြင်အနေအထားဟာဟိုငင်းမြင်အဖြစ်ငင်းချမ်းတဲ့အနေအထားကိုအချိန်တော့အတွင်းမှာဖြစ်ပေါ်တိုးတက်ခဲ့တယ်ဆိုတာတော့အဲကောင်းတဲ့လက္ခဏာဖြစ်ပါ
ဘူး။ဩဂုလာထဲမှာကျင်းပသွားခဲ့တဲ့ငင်းငယ်ရေးဆွေးနွေးပွဲအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းအခုလိုပြောခဲ့ပူပါရတယ်
။ဒါရီမကအရေးပါဘူးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအမျိုးသားပြည်နယ်ရင်းရစေရေးနဲ့ငင်းငယ်ရေးအတွက်
ဒီပုံပြင်ဆင်အလားအလာကိုကျွန်တော်ဟောကိန်းထုတ်ရင်းနဲ့2020ဒီသုံးသက်ချက်ကလေးကိုညီကုန်းချုပ်လိုက်အောင်လားကိန
်းဟုတ်ကဲ့ဟောကိန်းထုတ်ရမယ်ဆိုရင်တော့ဒီဖွဲ့စည်းပုံပြင်ဆင်ရေးမှာအရေးကြီးဆုံးအချက်နှစ်ချက်ရှိတယ်လို့ကျွန်တော်ထင်ပါတယ်ပထမတစ်ချက်ကစစ်တော်မှာတမတော်ကအမှတ်25ခန်းလုံးယူထားပြီးအရေးကြီးတဲ့ဝန်ကြီးဌာနတွေကိုခန့်အပ်ထိန်းချုပ်ထားတဲ့ကိစ္စဆိုဒီကိစ္စကနံပါတ်1အချက်ဒုတိယတစ်ချက်ကတော့ပြည်နယ်မှာပြည်နယ်တွင်မှာဝန်ကြီးချုပ်ခန့်အပ်တာကိုရွေးကောက်ပွဲနိုင်တဲ့ပါတီတွေရဲ့ရွေးချယ်တဲ့လူကိုမခန့်အပ်ဘဲဒီနိုင်ငံတော်သမ္မတသူလူကျင်တဲ့လူတွေကိုအစိုးရ NLD အစိုးရသဘောကျတဲ့လူကိုခန့်အပ်နေတဲ့ကိစ္စဒီခုဟာသိအရေးကြီးတဲ့ကိစ္စပါပွင့်ပွင့်လင်းလင်းပြောရင်ဒီကိစ္စနှစ်ခုလုံးကိုပြင်ဆင်နိုင်ခြင်းမရှိသေးပါဘူးကျွန်တော်ရဲ့အမြင်ပြောရင်တော့ဆိုတော့ပြည်တော်စုပြုကွဲနိုင်ကြအကြောင်းလုံးဝမရှိတော့ဘူးလို့တက်မတော်ကအခိုင်အမာမယုံကြည်သေးသမျှယုံကြည်ရပါပြီလို့သူတို့ကမပြောသေးသမျှစစ်တပ်ဟာနိုင်ငံကြီးကနောက်ဆုံးမယ်လို့မထင်ပါဘူးအလားတူသောပဲပြည်내ဝန်ကြီးချုပ်တိုင်းရင်းသားတွေပါတီကခန့်ရမယ်ရွေးချယ်ခန့်အပ်တာကိုလက်ခံရမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့လဲစစ်တပ်ကနိုင်ငံရေးမှာ promote ကြီးစွနေတဲ့အတွက်စစ်တပ်အလိုကျဖြစ်သွားနိုင်တယ်ဒါကိုအကြောင်းပြပြီးတော့ NLD ဘက်ကလည်းပဲတိုင်းရင်းသားပါတီတွေကရွေးချယ်တဲ့လူကိုဝန်ကြီးချုပ်ခန့်အပ်ပေးဖို့အတွက်ဆိုင်းငံ့လိမ့်မယ်ထင်ပါတယ်ဆိုတော့ကိုရင်းခိုင်ရဲ့ညီကုန်းချုပ်ပြောရရင်တော့2020ပြည်နှစ်အစောပိုင်းမြန်မာနိုင်ငံရဲ့အလားအလာဆိုးရွားပြီးလမ်းပိတ်နေလို့ရှိခဲ့ပြီမဲ့ကုံဆုံးကြီးနီကလာရတဲ့အများအလားအလာကောင်းအတွက်လမ်းစာတချို့တွေ့လာရပြီလို့ဆိုရမှာဖြစ်ပါတယ
်။ဟုတ်ကဲ့ပါအင်ကြီးအခုတော့အချိန်ပေးပြီးတော့ဆွေးနွေးပြတာကျေးဇူးတင်ပါတယ်ကျွန်တော်ရှူစားနားဆင်ခဲ့ကြရတဲ့ပရိသတ်တွေဒီတောတာရှင်တွေအားလုံးကိုလည်းကျွန်တော်ကျေးဇူးတင်ပါတယ်
။နှစ်သစ်မှာလူရင်ဆန္ဒပြုဝါကြပါစေငြိမ်းချမ်းပျော်ရွှင်ကြပါစေခင်ဗျာ
။မင်္ဂလာပါ2021ရဲ့နှစ်သစ်အစမင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့နေ့အဖြစ် VOA ပရိသတ်တွေနဲ့အတူကြိုဆိုပါရစေ။ကျမအင်ဂျင်နိုင်ပါ။ဒီကနေ့မနေ့တချင်းအစီအစဉ်မှာတော့မင်္ဂလာရှိတဲ့နေ့သစ်အစစိတ်သက်ခွန်အားတက်တွေညှော်မှန်းချက်အသစ်တွေနဲ့အတူအစိုးရဥဟန်ကြီးပြဆိုထားတဲ့လူကျွန်းလူကောင်းတချင်းကိုနားဆင်ကြရအောင်ပါရှင်
။မဆုံးတော့တဲ့စိတ်လဲလဲနှစ်စင်လေကွင်းတွေကအမျောတခေါ်ဆိုပြည့်လွင်ရိတ်သိမ်းကြီးဆိုပြလဲဝင်းမဲ့ရွှေစင်ဤလိုပဲစဘာနန်းတွေနဲ့အသီးတွေတမ်းညာအောင်မြင်မနှခင်စိတ်ရွှင်လမ်းကြစေဆွဲငင်အော်အော်တန်တွေနာပြောကြည်ကြည်လင်လုပ်ငန်းကိုကိုစီဝင်ဆက်ယုံကြည်ငယ်ရရတွင်ကြီးရည်တခွင်းကရောင်းဝယ်ဆုံးဆန်းသာစီပင်လူကျွန်းလူကောင်းများတို့ပေါင်းစုအားတွင်ကျွန်တော်မိတ်ဆွေတွေကိုကြီးညိုစွာမြင်လိုက်ခြင်းဗမာသားကောင်းများကိုအစိုးတည်မှုနဲ့ပင်ယိုသေးခင်မင်းအားတဲ့အလဲပြုလက်ပဲအစင်ရှူမဆုံးတော့သည်စိမ့်လဲလဲနှစ်စင်လေကွင်းတွေကအမျောတခေါ်ဆိုပြေလွင်ရိတ်သိမ်းကြီးဆိုပြလဲဝင်းမဲ့ရွှေစင်ဤလိုပင်စဘာနန်းတွေနဲ့အသီးတွေတမ်းညာအောင်မြင်မနှခင်စိတ်ရွှင်လမ်းကြစေဆွဲငင်အော်တန်တွေနာပြောကြည်ကြည်လင်လုံငန်းကိုကိုစီဝင်ဆက်ယုံကြည်ငယ်ရရတွင်ကြီးရည်တခွင်းကရောင်းဝယ်ဆုံးဆန်းသာစီပင်လူကျွန်းလူကောင်းများတို့ပေါင်းစုအားတွင်ကျွန်တော်တို့မိတ်ဆွေတွေကိုကြီးညိုစွာမြင်လိုက်ခြင်းဗမာသားကောင်းများကိုအစိုးတည်မှုနဲ့ပင်ယိုသေးခင်မင်းအားတဲ့အလေးပြုလက်ပဲစင်ကစားခုံစားစွာအားပဲတွင်စံရင်းရင်ပေါင်းတန်းလိုက်လျက်ပင်ခင်မီမီကဘာကြီးကြည့်မြင်တမ်းညာယောက်ျားပါသားလျင်လျှက်စဲအားအသုံးများတဲ့ပြင်တွင်တွင်ကြဲကြဲထက်အောင်မြေတခွင်တစ်ပင်တွေမြေတွင်ဓာတ်တွေอยู่ไหนซ้อนตะจวนจีนกบามีปฐวีเว
ကဘာသမိုင်းရာဇဝင်သုံးတက်လေလာတဲ့အကြံညာဝေပန်းမျောလို့မြင်ငါတို့ပြည်တော်စုတွင်ကဘာရေကြောင်းသင်္ဘောမောင်းတဲ့ရေပြင်းရေပြင်းနှံ့စားစုံလင်တို့လူကြလူကောင်းတစုတွင်ပါဝင်တယောက်ဆိုတာပင်တရားဝပညာတွေကိုသင်ခေယောရှိမိသမားကျော်များပင်လူလူကိုကိုနဲ့ထတူချစ်ခင်ရင်ဝဲသာညွန်ကြညွန်ကြတန်ထွားကြမှာကြံခိုင်အားရင်ခလေးလေးတွေပညာရရှိဖို့တော့အဖမိဘုံသွင်းအာစရိတွေပင်ခလေးလေးတွေပညာရရှိဖို့တော့အဖမိပုံသွင်းအာစရိတွေပင်လူကျလူကောင်းလေးတွေဖြစ်အောင်မြေတော်မြောက်ကမြင့်တင်
1948ခုနှစ်နောက်ပိုင်းမြန်မာနိုင်ငံလွတ်လပ်ရေးရပြီးတိုင်းပြည်ထူထောင်ရေးကာလစိတ်သက်ခွန်အားတွေရှိစေဖို့ကွယ်လွန်သွားကြပြီဖြစ်တဲ့အမှုပညာရှင်မြို့မှနေကနေလူကျူလူကောင်းတချင်းကိုရေးသားခဲ့ပြီးအဆိုတော့ဦးဝန်ကြီးကပြဆိုခဲ့တာဖြစ်ပါရဲ့ရှင
်လျှက်စစ်အားအသုံးများတဲ့ပြင်တွင်တွင်ကြဲကြဲထက်အောင်မြေတကွင်တစ်ပင်တွေမြေတွင်ဓာတ်တွေပေါ်ယူနိုင်စွာတကြွန့်ကျင်ကဘာမြေပထဝီဝင်ကဘာသမိုင်းရာဇဝင်သုံးတက်လေလာသင်အကြံညာဝေပန်းမျောလို့မြင်ငါတို့ပြည်တော်စုတွင်ကဘာရေကြောင်းသင်္ဘောမောင်းတဲ့မြေပြင်းရေပြင်းနှံ့သာဆုံးလင်တို့လူကျွန်လူကောင်းတစုတွင်
နောက်ကြာနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ
် VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်။အခုတော့ဦးအောင်ခင်ရဲ့မြန်မာပြည်သုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ကြောက်စိမ့်နဲ့ကြောက်မြက်လုပ်ငန်းဟာထုတ်လုပ်တဲ့တန်ဖိုးပမာဏကြီးမားသလောက်တိုင်းပြည်ကအကျိုးခံစားရတာကအလွန်နည်းပါးပုံကိုဦးအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။မြန်မာကြောက်စိမ့်နဲ့ကြောက်မြက်လုပ်ငန်းအကြောင်းအများဆုံးစစ်စစ်လေ့လာတဲ့အဖွဲ့အစည်း၃ခုရှိပါတယ်။သဘာဝဗျာဇာတစီမံခန့်ခွဲမှုအကြံပေးအဖွဲ့ NRGI Natural Resources Governance Institute ဗျာဇာတတူဖော်မှုလုပ်ငန်းပွင့်လင်းမြင်သာရေးအဖွဲ့ EITI Extractive Industries Transparency Initiative နဲ့ Global Witness အဖွဲ့တွေဖြစ်ပါတယ်။ COVID-19 ကူးစက်ရောဂါဖြစ်ပွားနေပြီမဲ့ကချင်းပြည်နယ်ဖားကန်ဒေသကကြောက်စိတ်မော်တွေမှာရေမစေးကြောက်ရှာဖွေသူသိချင်ရှိနေကြောင်းသိရပါတယ်။မြေစာပုံပိသေးဆုံးမှု၊ကမ်းပါပြိုသေးဆုံးမှု၊မြေပိသေးဆုံးမှု၊ကမ်းပါမှပြုတ်ကျသေးဆုံးမှုစတာတွေမကြာခဏဖြစ်ပွားနေပါတယ်။သက်ဆိုင်ရာတာဝန်ခံတွေညံ့ပြင်းလို့ဒလို့ဖြစ်နေရတာပါပဲ။ကြောက်မြတ်တူးတဲ့အကြီးစားလုပ်ငန်းတွေထဲမှာစစ်တပ်ပိုင်ရောတိုင်းရင်းသားတပ်ဖွဲ့ပိုင်ရောရှိနေတာမှုသူတို့မှာတာဝန်ရှိပါတယ်။ပဝင်းကျင်ထိခိုက်မှုနည်းပါအောင်တူးဖော်ရင်ရေပြိုစရာမလိုဘူးလို့ဆိုပါတယ်ကြောက်စိမ့်လုံငန်းမှာလက်နက်ကင်တွေအမျက်ထုတ်နေပုံကို Global Witness အဖွဲ့ကနိုင်ငံတော်လျှို့ဝှက်ချက်ကြီးအဖြစ်2015မှာအစင်းငါသာထုတ်ဝေမှုပါတယ
်ကမ္ဘာကြောက်စိမ့်90ရာခိုင်နှုန်းဟာမြန်မာပြည်ကထွက်တာပါမြန်မာပြည်မြောက်ပိုင်းမွန်ညင်ခမ်းတီနဲ့ဖားကန့်ဟာကြောက်စိမ့်နိုင်မြေဖြစ်ပါတယ်ကြောက်စိမ့်ထုတ်လုပ်ခွင့်ရကုမ္ပဏီပေါင်းယာနဲ့ချီရှိနေပါတယ်ကုမ္ပဏီတစ်ခုချင်းကြောက်စိမ့်ထူပေါ်တာရှိသလို နိုင်ငံပိုင်မြန်မာကြောက်မြက်ယရနာရောင်းဝယ်ရေးလုပ်ငန်းနဲ့ပူးပေါင်းပြီးတူးဖော်တဲ့ကုမ္ပဏီတွေလည်းရှိပါတယ်။စည်းကမ်းကြီးကြပ်မှုနဲ့အခွန်ကောက်ခံမှုကိုမြန်မာကြောက်မြက်ယရနာရောင်းဝယ်ရေးလုပ်ငန်းကလုပ်နေပါတယ်။2016ခုနှစ်မှာတက်တန်းမကုန်သေးတဲ့ကြောက်စိမ့်တူးခွင့်ပါမဲ့21,000ရှိပါတယ်။2016နှစ်လမှာကြောက်စိမ့်ပါမဲ့အစ်စ်ထုတ်မပေးတော့ပေမဲ့အစိုးရဟာကြောက်စိမ့်လုပ်ငန်းကိုကြီးကြပ်နိုင်စွာမရှိသေးပါဘူး။2015-16ဘန်ဒါယီနှစ်ကဧက32,000ကျော်မှာကြောက်စိမ့်တူးခွင့်ပါမဲ့ထုတ်ပေးခဲ့ပါတယ်။စည်ရန်နေရာကြီးတွေနဲ့တူးဖော်ကြတာရှိသလိုဒပိုင်းတနိုင်ကြောက်ရှာသူတွေလည်းရှိပါတယ
်။ကော်မတီတွေကစွန့်ပစ်ထားတဲ့မြေစာပုံမှာကြောက်စိမ့်ရှာဖွေသူတွေကိုရေမဆေးကြောက်ရှာသူလို့ခေါ်ပါတယ်။ရေမဆေးတွေဟာမြန်မာပြည်အနှံ့အပြားကလာကြသူတွေဖြစ်ပြီးအလွန်အန္တရာယ်ရှိတဲ့ပတ်ဝန်းကျင်မှာအသင်မွေးဝမ်းကြောင်းပြုနေကြပါလေ။ကော်မတီတွေဟာဘေးပတ်ဝန်းကျင်ကိုဂရုမစိုက်ပေးများများရအောင်တူးဖော်ကြတာကြောင့်မြေပြိုမှုရေကြီးမှုလူသေမှုတွေမကြာခဏဖြစ်ပွားနေတာဖြစ်ပါတယ်။ဒေသခံတွေအတွက်ကြောက်စိမ့်လုပ်ငန်းကလွဲပြီးအချားအလုတ်အကင်မရှိတော့သလိုဖြစ်လာပါတယ်။ကလေးလုံသားပြည်စာမွေးရစေးနဲ့ AIDS ရောဂါပြန့်ပွားလာပါတယ်။စစ်တပ်နဲ့တိုင်းသားတပ်ဖွဲ့တွေဟာကျောက်ဆိတ်လုပ်ငန်းကအကျိုးအမြတ်ရရှိနေကြပါတယ်။သူတို့နဲ့ချိတ်ဆက်ပြီးကျောက်ဆိတ်မောင်ကိုထုတ်လုပ်သူတွေရှိပါတယ
်။မြန်မာနိုင်ငံတရံဇာနာဒူးဖော်မှုလုပ်ငန်းပွင့်လင်းမြင်သာရေးအဖွဲ့ MEITI ရဲ့2018အစည်းအဝေးခန်းစာအရကျောက်ဆိတ်တန်ကျိန်3,000ကျော်စုစုပေါင်းကြက်တန်းတသိန်းကျော်ဖို့ထုတ်နိုင်ခဲ့ကြောင်းသိရပါတယ်စစ်တပ်ပိုင်းစီးပွားရေးဥပိုင်ကုမ္ပဏီလက်အောက်ခံ Imperial Jade ကုမ္ပဏီကတင်ကြောက်စိမ့်ပါမဲ့400နီးပါးရရှိပါတယ်ဒါပေမဲ့အစိုးရကမတင်ပြတဲ့ကြောက်စိမ့်အများအပြားရှိနေပါတယ်ဒီကြောက်စိမ့်တွေကိုပြည်ရင်းပြည်ပကိုမှောင်ခိုထုတ်ရောင်းကြပါတယ်အစိုးရစီကိုတင်ပြတဲ့အခါမှာလဲတွင်းမကွန်ရော့သွားအောင်တန်ဖိုးလျှော့ပြကြပါတယ်နေပြည်တော်မှာကြောက်မြက်ပြပွဲတစ်နှစ်3ချိန်လောက်လုပ်ပြီးပုံမှန်ရောင်းချလေးရှိပါတယ်နေကြီးနာမန္တလေးနဲ့ရန်ကုန်မှာလည်းရောင်းဝယ်ရေးစင်တာတွေထားပြီးရောင်းချနေပါလေ
။ဒါပေမဲ့ကြောက်စိမ့်ထုတ်လုပ်တဲ့ပမာဏရဲ့အစွန်းအတွက်လောက်သာနေပြည်တော်မှာရောင်းဝယ်နေတာလို့ NRGI အဖွဲ့ကဆိုပါတယ်။ဥပမာ2015မှာကြောက်စိမ့်ကီလို18တန်းလောက်ထွက်ပေမဲ့နေပြည်တော်မှာကီလို5တန်းလောက်ပဲတွေ့ရတယ်လို့ဆိုပါတယ်။တရုတ်ကအများဆုံးဝယ်ယူနေတာမို့ကြောက်စိမ့်တန်မိုးခမန်းကျဲအမျိုးမျိုးရှိနေပါတယ်။EITI အဖွဲ့ကကြောက်မြက်ပြပွဲမှာရောင်းရတာကိုကြည့်ပြီးကြောက်စိမ့်တံပိုးဟာတိုင်းပြည်အသတင်းထုတ်လုပ်မှုရဲ့နှစ်ရာခိုင်နှုန်းသာရှိတယ်လို့ဆိုပါတယ်။ Global Witness အဖွဲ့ကတော့50ရာခိုင်နှုန်းအထိရှိနိုင်တယ်လို့ကန့်မှန်းပါတယ်။2014ခုနှစ်ကကြောက်စိမ့်ဝင်ဝင်ဟာဒေါ်လာတန်း5,000ကနေတန်း3,100အထိရှိနိုင်တယ်လို့ Global Witness အဖွဲ့ကကန့်မှန်းတာမို့ကြောက်စိမ့်ကန္တာကိုကန့်မှန်းချက်လောက်သာလုပ်နိုင်တာသိသာတင်ရှားပါတယ်။ဒါလို့ဖြစ်ရတာကလည်းကြောက်စိမ့်အများစုဟာအစိုးရစီမရောက်ပဲယူနန်ကိုရောက်သွားလို့ဖြစ်ပါတယ်။ကြောက်စိမ့်ကြောက်မြက်လုပ်ငန်းကိုပြုပြင်ဖို့လိုအပ်တာကို NLD အစိုးရသဘောပေါက်ပြီမဲ့အချင်းကြားလေးအကျင့်ဟောင်းကိုပယ်ဖြတ်ဖို့ကက်လီလီဖြစ်မှာကိုလည်းစိုးရိမ်နေရပါလေခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလနှစ်သစ်ကူကျန်းမာရေးသံတိထံအကြောင်းပြောပြထားပါတယ်။2021ခုနှစ်အတွက်ကျန်းမာရေးတန်ဖိုးချန်ချရာမှာကိုဗစ်ကမ္ဘာကပ်ရောဂါကြီးကြောင်းအရင်ပုံမှန်တန်ဖိုးချန်တွေနဲ့မလုံလောက်တော့ပဲပုံမှုအလေးထားစရာတွေရှိလာနေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဘာကြောင့်အရင်နှစ်တွေလိုပုံမှန်တန်ဖိုးချန်တွေမလုံလောက်တော့ပဲဘလို့အစ်စ်မျိုးတွေအလေးထားလှုပ်ဆောင်ဖို့လိုလာပါလဲ။ဒီကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထူးယောဂါကူဆရာဝန်များအဖွဲ့ကဒေါက်တာမြင်းကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။
โอเคดอกเตอร์เมียวครับเราเจออะกุ2021ကိုရောက်တော့มาဖြစ်တဲ့အတွက်နှစ်သစ်မှာကျန်းမာရေးကောင်းအောင်တန်ဖိုးချန်ချလေးရှိပါတယ်ဆရာဒါပေမဲ့အရင်တုန်းကတော့ပုံမှန်ပေါ့နော်ကောင်းကောင်းစားမယ်လှုပ်ရှားမယ်နားမယ်အိပ်မယ်အစရှိသဖြင့်ပါဆရာရယ်အဓိကပြောခဲ့ကြပေမဲ့အခုလို့ကိုဗစ်ကာလရောက်တဲ့အခါကျတော့အရင်ပုံမှန်ဒီကျန်းမာရေးတန်ဖိုးချန်လေးတစုံတရာအပြောင်းလဲရှိမလားပေါ့အပြောင်းလဲရှိမယ်ဆိုလို့ရှင်လဲဘယ်လိုမျိုးအဓိကထားလို့ဆောင်တင်တာကိုစရှင်းပြပေးပါလားဆရာရယ
်နှစ်သက်ကူတိုင်းနှစ်သက်ကူတဲ့ခါတိုင်း Happy New Year အပြင်ငါတို့အရင်နှစ်တော့အကျင့်မကောင်းတာတွေတို့မို့ရှင်ငါတို့မလုပ်ခဲ့တာတွေဒီနှစ်သက်ကူမှာနောက်တဲ့နှစ်2020တစ်ချဲမှာဘာတွေလုပ်ကြမလဲဆိုတော့ထူးခြားတာက2020တစ်ခုလုံးကြီးကကိုဗစ်နဲ့ နဲ့သွားခဲ့ကြတာဟိုသွားခဲ့တော့အများစုကတော့ကျန်းမာရေးအတွက်ကိုဗစ်ကြီးပြောက်ဖို့အတွက်ကိုကဘယ်လိုလုပ်ကြမလဲဆိုတဲ့ဌာနိဌာမျိုးတွေဖြစ်ဖို့လိုတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒီစစ်တမ်းတွေလိုက်ကြည့်လိုက်တဲ့အခါကျတော့ဒီဌာနိဌာတွေချပြီးတော့အောင်မြင်လို့နေလူတွေရှိရခိုင်တော့ပဲရှိရဆိုတာမျိုးကိုကဘာမှမတန်းနေရှိတယ်
တော်နေတာပါဆရာနော
်နေတော့တော့ကိုနေတာ90နေရခိုင်တော့ကမလုပ်ကြအဲ့တော့ဒါကိုကျွန်တော်တို့ကကြော်လွှားပြီးတော့ပေါ့နော်ကိုဗစ်ကာလလည်းဖြစ်နေတဲ့အခါကျတော့လူတွေအခုကတော့ရှိရခိုင်တော့ပဲအောင်မြင်တယ်ဆိုတဲ့အကြောင်းကတော့ဆိုတော့ရှိနေကြရင်ငါဆဲလိဖြတ်မယ်ငါဝိတ်ကိုပေါင်30လောက်ချမယ်ဆိုတာမျိုးကပထမပိုင်းတော့စားချောတော့မလုပ်နိုင်ဘူးပေါ့အဲ့ဒါတွေကဘာလဲဆိုတန်နေကြဆိုတဲ့အတိုင်းဆုံးဖြတ်ချင်ဒီဇိုင်းမှမှလုပ်ပါမှာလေတော့ဒီဇိုင်းမှမှလုပ်ဖို့အတွက်ကကျွန်တော်ကအရင်ဆုံးနံပါတ်1တိကျတဲ့တန်နေကြချဖို့လိုတာပေါ့နံပါတ်2ကဒါကိုတိုင်းထွာလို့ရမယ်နောက်တစ်ခုမှဒါကိုတကယ်ပဲပန်းနိုင်ဘူးအဲ့ဒါပေါ့တော့ကိုယ်နေလည်းသုံးတာမယ်နောက်ကအချိန်ကာလသတ်မှတ်ချက်ပေါ့နော်ငါပဲကာလမှာအဥမာပြောရရင်တော့ဗျာလေ့ကျင့်ခန်းလုပ်တော့မယ်ဆိုလို့ရှိရင်ဟုတ်ပြီလေ့ကျင့်ခန်းကိုငါတပတ်ကို3ရက်စတဲ့တစ်နေ့ကိုအနည်းဆုံးမိနစ်30လုပ်မယ်အဲ့လိုမျိုးတွေတာလိထန်ဆိုတာကဟိုသတ်သတ်မှတ်မှတ်ကလေးလုပ်ပေးမှာပေါ့နော်ဒါမှမဟုတ်နည်းနည်းသေးသေးလေးလုပ်နိုင်တာကအစားအောင်ပွဲလို့သတ်မှတ်တာပေါ့ဒါဆိုထပ်တလဲထပ်တလဲ restart လုပ်ရတာပေါ့နော်ကွန်ပျူတာ restart လုပ်တော့ပြန်ပြန်လုပ်နေတာကိုကလည်းဒါတာလိထန်ချမှတ်တဲ့အချိန်လုပ်တာအဲ့တော့ကျွန်တော်က diary လေးတစ်ခုဆွဲရတော့မှာပေါ့နော်ငါပြောထားတဲ့အချိန်လုပ်နိုင်ရလားတို့မို့ရှင်လဲကိုနဲ့အရင်ဒီဆုံးလူလိုဖွင့်ပြောမှာငါကတော့ဒီနေ့မှာဒါရအောင်လုပ်မယ်ဟေ့ဆိုတာမျိုးစိတ်တူကိုယ်တူကိုပြောတာအဲ့ဒီလိုပြန်ပြီးတော့ကိုယ့်ကို3ပေးနေပါဘာလုပ်နိုင်လဲမလုပ်နိုင်ဘူးပေါ့နော်အဲ့လိုလေးတွေ
ဟုတ်ကဲ့ဆရာကြီးဒီနေ့မှာကိုဗစ်ကာလမှာခုနက
အများစုကတော့ဒီကိုဗစ်ကာလမှာမိမိကိုယ်ကိုမိမိဘယ်လိုဖြူဆိုင်မလဲပေါ့အဲ့ဆိုယောဂါတွေကအခုဒီလောက်ထိကိုထိန်းထားပြီ2021ခုလုံးထဲမှာအရှုကြလဲကာကွယ်ဆေးလို့ပြောတာကာကွယ်ဆေးဆိုတာသူများအထိုးပေးမှရမှာလေအဲ့ဒါမျိုးကိုသတိချန်ချမယ်အစားမိမိကိုယ်ကလည်းဘလို့ပြုမှုနေထိုင်မလဲပေါ့ self care ကိုယ့်ကိုဘလို့ view site မလဲ master data အစားလက်နဲ့မကိုင်းတော့ဘူးလားအဲ့လိုမျိုးတွေအဲ့တော့ကျွန်တော်ကတော်တော်များများက covid ကာလမှာအိမ်တွင်းအောင်းနေကြတယ် social distancing လို့ခေါ်တဲ့လူတွေနဲ့မတွေ့ရမသွားရပေါ့နော်အဲ့တော့ဒူးဒူးချင်းရုပ်ပိုင်းအားဖြင့်ကွာနေရတယ်ဒါပေမဲ့စိတ်ပိုင်းအားဖြင့်တော့ဘုံရှင်လူမှုရေးပိုင်းတော့ connect ဖြစ်နေရမှာတကယ်တော့ထိတ်တွေ့ချိတ်ဆက်နေရမှာအဲ့တော့ကိုယ်အိမ်မှာပဲဖြစ်ဖြစ်သူတို့နဲ့တယ်လီဖုန်းတို့ပါတို့ဗီဒီယိုနဲ့ Viber တို့နောက်ခါကျ delivery နဲ့ပို့တာတို့အဲ့လိုမျိုးတွေပေါ်လာတာပေါ့နော်အဲ့တော့အဲ့ဒါတွေကလည်းတစ်ခါခါကျရင်တယ်လီဖုန်းပို့တာရယ် TV ကြည့်တာရယ်ဗီဒီယိုအခွင့်ကြည့်ရယ်အဲ့ဒီအရာတွေကစိတ်ဖိစီးမှုတွေပိုဖြစ်လာဆွဲလန်းမှုတွေဖြစ်လာတော့ကျမရဲ့မှာထိခိုက်ပြန်ရောအဲ့ကျွန်တော် screen time ကို short မယ်လို့ပြောလာအဲ့တော့တစ်ခါထိုင်နေတယ်လို့ပြောကြတယ်ထိုင်နေပြန်တော့လေလှုပ်ရှားမှုကမရှိဘူးထိုင်တာများလေလေသူတွေကအိုင်မယ်လှုပ်ရှားမှုနည်းလေလေကျော်သားတွေကညောင်းမယ်သူလက်ပတ်မှုတွေနှေးမယ်ဆိုတာမျိုးတွေဖြစ်လာတဲ့အခါကျတော့ကျမရင်းနဲ့ပတ်သက်လို့သာနေချာချရင်တော့ကိုယ်လည်းလှုပ်ရှားလုပ်ကြမယ်။အဲ့ဒါအပြင်လည်းထွက်လို့မရပြန်ဘူးဗျ။တော့အိမ်တွင်ကျွန်တော်တို့ဘယ်လိုလှုပ်ရှားမလဲပေါ့နော်။ပက်လက်အိပ်ပြီးတော့ကြောက်တွေခတ်ပါလား။သူကတော့တနေ့ကအလုပ်လုပ်နေရလို့နေ့လည်စာစားချိန်မှာ15မိနစ်ကိုဒီထဲမှာပဲတပတ်လည်အောင်ရှောင်းမယ်။တော့ကိုယ်လည်းလှုပ်ရှားလေ့ကျင့်ခန်းဥကောင်းလေ့ကျင့်ခန်းလက်လေ့ကျင့်ခန်းဒါမျိုးလေးကျွန်တော်တို့အိမ်တွင်မှာလှုပ်သွားနိုင်တဲ့လှုပ်ရှားမှုတွေပေါ့
။ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
စားတော့တွေကတော့တွေ့ရစားရတာပေါ့နော်။အလူကျော်အထုပ်တွေဖောက်ဖောက်ဖောက်စားတာပေါ့။အဲ့လိုတွေစားစားနေတဲ့ခါကျတော့လေမဖြစ်ပြန်ဘူး။အဲ့ဒီတော့ကိုယ်တိုင်ချက်မယ်။ခင်းသီးရွက်ဝယ်မယ်။ငါတပတ်မှာအနည်းဆုံးတို့စရာနှစ်ပကံစားမယ်။တို့သုံးပကံစားမယ်။တို့စရာထဲမှာအသီးပေါင်းစုံပါမယ်။အရွက်ပေါင်းစုံပါမယ်။အဲ့လိုမျိုးတွေအသီးနံပိုင်းနဲ့ပြောင်းရမှာပေါ့နော်။ငါးတွေပါမယ်။အဲ့တော့တနေ့အတွက်ဒါယာကြီးလေးဆွဲထားရမယ်ဆိုတဲ့ပုံစံမျိုးပေါ့။နောက်ကကိုယ်အိမ်ငယ်တဲ့အချိန်ဘယ်လောက်ရှိလဲကိုယ့်ကိုပတ်မယ်ဗျ။အိမ်ငယ်သွားတယ်၊နှုံသွားတယ်ဆိုတာတွေကလည်း energy ပေါ့နော်။စွမ်းအင်တွေညော့တော့အဲ့တော့အဲ့ချင်းတတ်မှတ်ရတော့မယ်။အခွန်အားရောက်တော့အနည်းဆုံးငါတော့အိပ်ဖို့ဖြစ်မယ်။အခုဒီကိုဗစ်ကာလမှာလူတွေအဲ့ချင်းအများနည်းသွားတယ်။အဲ့တော့ရေသောက်နေလို့ရှိရင်လည်းရေဓာတ်တွေခန်းလျှောက်ပြီးတော့လူတွေကနှုံတာပေါ့။အဲ့တော့ငါတနေ့ကတော့ပုံမှန်အဖြစ်ရေနှစ်ပလင်းသောက်မယ်လို့တော့အဲ့လိုမျိုးကနေကျွန်တော်လမ်းဆန်းတယ်တော့ကျမ်းမာရေးနဲ့ပတ်သက်တဲ့တိုက်ခါတွေကတော့အမျိုးမျိုးရှိနေတာပေါ့နော်။ဟိုနောက်အဝတော်မှာဆိုလို့ဝိတ်ချမှာဒါပေမဲ့ဆွတ်ဆက်ပြီးတော့ငါတလာအတွင်းမှာပေါင်30ကျမယ်ဆိုပြီးအသင်းအံလုတ်ပြန်တော့လေသဘာဝမကျဘူးပေါ့ဗျာ။အောင်စပြီးတော့ကျွန်တော်လုတ်တဲ့ကငါလုံနိုင်ရဲ့လားဆိုတာကိုစတွေ့မယ်။နည်းနည်းလေးကစလုံးမယ်ယုံနေလေးနဲ့အပြေးပြန်လို့ပေါ့ဗျာ။ဇွဲရှိတဲ့လူကလေးဖြစ်ပေါ်ဆိုရင်နိုင်ပါပဲ။အဲ့တော့တန်ရိတ်ထံဆိုတာရေရှည်ကြီးသွားမှလीပြီးတော့ဆစ်လေးဖြတ်မယ်ဆိုတဲ့လူတွေကခဏခဏဆစ်လေးတွေဖြတ်ကြတယ်ခုတော့မဖြစ်နိုင်တဲ့ဟာတွေပေါ့နော်အဲ့တော့2021ထဲမှာဒါတွေငါဖြစ်နိုင်တာကကိုယ်ကျန်းမာရေးအတွက်ဆိုတော့လုံးဝဖြတ်တော့အကောင်းဆုံးဒါပေမဲ့ဒါတွေကမရနိုင်တဲ့ဟိုတန်ရိတ်ထံတွေဖြစ်နေတယ်အဲ့ဒါမှမဟုတ်ရနိုင်တဲ့တန်ရိတ်ထံကိုစလုပ်မယ်အရင်ဆယ်လေးတောင်ရင်ငါ9လေးပဲတောက်တော့မယ်တို့မို့ရှင်လည်းငါတနေ့ကိုအလေးနဲ့10ရနိုင်ငါဒီတနေ့အတွင်းမှာတနေ့2လေးပဲတောက်မယ်ကွာဆိုတာမျိုးပေါ့နော်အဲ့တော့ဒီထဲမှာကျွန်တော်အကုန်လုံးကိုတန်ရိတ်ထံချမယ်လို့မဟုတ်ဘူးအနည်းဆုံးတစ်ခုပဲဖြစ်ဖြစ်စာစာရင်းနဲ့ဒါတနေ့လုံးတော့ပါသွားမယ်အဲ့ဒီမှာကိုယ်မစားတော့ဘူးကွာဆိုတာမျိုးတွေပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီနေ့မှာကိုဗစ်ကာလမှာခုနကလှုပ်ရှားမှုနည်းတဲ့အပြင်အပြင်မထွက်ရတဲ့အတွက်လည်းပုံမှန်ဆက်သွယ်မှုတွေမရတဲ့အတွက်ပေါ့နော်။နောက်ယောဂကုခံမှာဆိုရင်ဒါစိတ်ဖိစီးမှုတော်တော်များတဲ့အတွက်တော့ဘယ်လိုအကြံပေးကြလဲ
။စိတ်ပိုင်းဆိုင်ရာအများစုကတော့တရားထိုင်ပါတကယ်တမ်းကတော့ကိုအရင်တော့ကကြည်နူးခဲ့ရတာလေးကိုပြန်လေသတိရတာလေဒါစိတ်တည်နေတာပဲ။စိတ်ပိုင်းဆိုင်ကပန်လေအပန်းဖြေတာ။အခုလူတွေကခီးမထွက်ရဘူးဗျာ။ ဘာကျွေးတော်တွေဟိုထွက်ပေါ်လာတာပေါ့နော်ဒီကနေပြီးတော့ကျွန်တော်တို့အာဖရိကသွားကြည့်မယ်ဒီလိုရှောက်ကြည့်ရတယ်မဟုတ်တော့ခင်ဗျသူ့မြို့အကြောင်းတွေကိုလိုက်ဖတ်မယ်ဆိုတာဘုသူတာလည်းအများကြီးရတာပေါ့နော်ခုနတရားထိုင်တာလည်းလုပ်လို့ရပါတယ်အဲ့ဒီကနေမှအင်းလေးမှာတစ်ပင်လေးတွေဆိုတော့ကျွန်တော်တို့တစ်ခွာပင်လေးတွေစိုက်ပြီးတော့ရေလောင်းပြီးတော့အညောင်လေးတွေထွက်လာပြီလားအဲတစ်ပင်လေးနေ့စဉ်နေ့စဉ်ကျွန်တော်တို့ကြည့်နေရပြည်ဒါစိတ်အာရုံတော့နော် concentration လို့ခေါ်တယ်တမာရီအားကောင်းလာတာ
ဟုတ်ကဲ့ဆယ်နောက်ထပ်ရောဒီ covid ကာလမှာ
တော်တော်များများကအခုပြဿနာတက်နေတာကဆီအောင်ကြီးတွေနဲ့ပြလို့မရဘူးပါရဂိုနဲ့ပြလို့မရဆိုတော့သွားတွေကိုလည်းဆေးကနေဆိုဒီ covid ရှိတော့နှိုက်ရမှာဆရာကြီးလည်းကြောက်တယ်ပိတ်တယ်သွားမယ်လို့ဒုက္ခရောက်တဲ့ခါကျကိုယ့်ကိုယ်သွားဖို့ဘယ်လိုဘူးဆိုင်မလဲဟုတ်ကဲ့တော့သွားကိုကျိုးနေတိုးပေးရတာမျိုးတွေဒီတစ်ခေါက်မှငါသွားနှစ်ကြိမ်တိုက်မယ်အဲ့တော့နောက်တော့နည်းနည်းတိုးရင်တိုးမယ်တော့အဲ့ဒီတိုင်းပဲသွားနေတစ်နှစ်လုံးသွားဖို့အရေးကြီးတာဟုတ်အဲ့ဒီဒါယာဒီနေကျွန်တော်လုတ်သွားမယ်ဆိုရင်တော့ဒီနှစ်တစ်ခုအဋိဌာန်လေးဟာကိုဗစ်ကာလဘီမဲ့လဲကျန်းမာရေးအပိုင်းကနေကြာသွားနိုင်တယ်လို့ကျွန်တော်ယူဆပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကိုလာကြာပျောက်ဆုံးနေတဲ့ကြောက်တော်မျိုးနဲ့တင်မကြီးရွာသား18ဦးကိစ္စကိုမြောက်ဦးခရိုင်ရဲစခန်းမှာစစ်ဆေးသွားမှာဖြစ်ပါတယ်။ကချင်ပြည်နယ်ရှိတိုင်းသားပါတီတွေကကိုယ်စားလှယ်တွေနဲ့ဒေါက်တာအောင်မွန်းညိုဦးဆောင်တဲ့ NLD ပါတီကကိုယ်စားလှယ်တို့2021ခုနှစ်နိစံပိုင်းမှာတွဲဆုံသွားမှာဆိုတာနဲ့တိုက်ပွဲတွေရပ်တန့်နေပေမဲ့ရခိုင်စစ်ရှောင်ဒုက္ခသည်တွေနေရပြန်ဖို့အခက်အခဲရှိနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်တင်းမကျေးရွာကကျေးရွာသား18ဦးကိုလကျော်ကြာပျောက်ဆုံးနေတဲ့ကိစ္စကိုမြောက်ဦးခရိုင်ရဲစခန်းမှာစစ်ဆေးဖို့အတွက်မိသားစုဝင်တွေကိုအကြောင်းကြားလာတယ်လို့သိရပါဗျ။အဲ့ဒီစစ်ဆေးမှုကိုဒီဇင်ဘာလ29ရက်နေ့မှာပြုလုပ်ဖို့အတွက်ပျောက်ဆုံးသူတွေရဲ့မိသားစုဝင်တွေကိုတက်ဆိုင်ရာကအကြောင်းကြားလာတဲ့အတွက်မိသားစုဝင်တွေမြောက်ဦးခရိုင်ရဲစခန်းကိုသွားဖို့စီစဉ်နေကြပေမဲ့တချို့မိသားစုဝင်တွေကလည်းရဲစခန်းကိုသွားဖို့စိုးရိမ်နေကြတယ်လို့တင်းမကျေးရွာသားတွေကပြောပါတယ်ဒီနှစ်မတ်လဒုတိယအပတ်ကတင်းမရွာသားဦးအောင်ညွန့်ဦးထွန်းဝင်းမောင်အပါဝင်စုစုပေါင်း18ဦးကိုအစိုးရစစ်တပ်ကနေအိမ်တွေကနေဖမ်းဆီးသွားပြီးအခုချိန်ထိအဆက်အသွယ်မရဘဲပျောက်ဆုံးနေတာဖြစ်ပါတယ်ပျောက်ဆုံးနေသူတွေနဲ့ပတ်သက်ပြီးဒီဇင်ဘာလ8ရက်နေ့ကကြောက်တော်မြို့မှာရဲစခန်းမှာမိသားစုဝင်တွေကအမှုဖွင့်တိုင်ကြားခဲ့ပေမဲ့ရဲစခန်းတာဝန်ရှိသူတွေကမိသားစုဝင်တွေကိုချင်းချောက်မှုတွေပြုလုပ်ခဲ့တယ်လို့ကာယကံရှင်တွေကဆိုပါတယ်
။2020ရွေးကောက်ပွဲမှာအနိုင်ရရှိစားတဲ့ကချင်ပြည်နယ်ကတိုင်းသားပါတီကကိုယ်စားလှယ်တွေနဲ့တောက်သားအောင်မွန်းညူဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကကိုယ်စားလှယ်တို့2021နှစ်စံပိုင်းမှာတွေ့ဆုံမယ်လို့ကချင်တိုင်းသားပါတီခေါင်းဆောင်တွေကပြောပါတယ်။NLD ကုစလေသူနဲ့တွေ့ဆုံမဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးပွဲမှာတင်ပြဆွေးနွေးမဲ့အကြောင်းအရာတွေကိုစီစဉ်ပါလကုံမှာပြုလုပ်မဲ့ပါတီရဲ့ဗဟုလမှုဆောင်စည်းဝေးမှာလည်းအစီအပြုချက်ရယူသွားမယ်လို့ GSPP ဒုဥက္ကဋ္ဌနဲ့ဥက္ကွန်ကောင်အောင်ခန်းကပြောပါတယ်။စီစီစည်းဝေးမှာတင်ပြဆွေးနွေးမဲ့အချက်ကတော့1949ပင်လုံကိုလက်တွေ့အကောင့်ထဲပို့ဖို့နဲ့ပူပေါင်း6ပြည်နယ်အနေနဲ့ပဲနောင်နောင်တွေ့ဆုံမှုတွေကိုတွေ့ဆုံသွားဖို့ဆန္ဒရှိကြောင်းတင်ပြသွားဖို့ရှိတယ်လို့ဥက္ကွန်ကောင်အောင်ခန်းကပြောပါတယ်။ဒီတွေ့ဆုံဆွေးနွေးရေးဖွဲ့ကို NLD ဘက်ကဒေါက်တာအောင်မွေးညိုကဦးဆောင်မှာဖြစ်ပြီးဒေါက်နန်းခင်ထွေးမြင့်နဲ့ဦးအင်ထုံးခန်းတော်ဆန်တို့ပါဝင်ပါတယ
်။ချမ်းပြည်မြောက်ပိုင်းတန်ရန်မြို့နယ်ကြောင်မီတွေတူးဖော်တဲ့ရွာကရွာသား3ယောက်ကိုဒေသတွင်းလက်နက်ကင်ပြည်သူစစ်တပ်ဖွဲ့ကဖမ်းဆီးသွားရမှာခဏအထိပြန်မလွတ်ပေးသေးတဲ့အတွက်မိသားစုဝင်တွေကစိုးရိမ်နေကြပါတယ်။နောက်ဟုတ်အုပ်စုတက်လက်ကျေးရွာသားလုံနာလင်းလုံဆိုင်ပီးနဲ့စိုက်ဆံလူတို့ကိုဒီဇင်ဘာလ15ရက်နေ့ကတည်းကမုန်းဟပြည်သူစစ်တပ်ဖွဲ့ကနေဖမ်းဆီးသွားခဲ့တာပါ။ကြောင်မီတွေတူးဖော်မှုနဲ့ပတ်သက်ဆက်နွယ်နေတဲ့ပြည်သူစစ်တပ်ဖွဲ့နဲ့ရွာသားတွေညှိနှိုင်းလို့မရတဲ့အဆုံးအခုလိုရွာသားတွေကိုဖမ်းဆီးသွားတာဖြစ်ကြောင်းအဖမ်းခံရသူတွေရဲ့မိသားစုဝင်တွေကပြောပါတယ်။နောက်ဟုတ်အုပ်စုတက်လက်ရွာမှာနေအိမ်90ခန်း800မှာနေအိမ်ခြံဝင်းအကြီးသေးလိုက်တအိမ်ကိုချက်သိန်း150ကနေချက်သိန်း300အထိကုမ္ပဏီကပေးတဲ့ရော့ကြီးကိုလက်ခံပြီးအိမ်ခြေ20ခန့်ကနေရက်ကနေပြောင်းရွှေ့သွားကြပြီဖြစ်ပေမဲ့ကျန်တဲ့နေအိမ်30လောက်ကတော့မပြောင်းရွှေ့နိုင်သေးပါဘူး
ကရင်ပြည်နယ်ဖားဖုံခရိုင် KNU တပ်မ9မှာတပ်မတော်ဘက်ကလမ်းဖော်လုပ်တဲ့ကိစ္စနဲ့တပ်မတော်စစ်ကမ်းတွေပြန်လည်ရုပ်သွင်းဖို့အတွက်ဒီဇင်ဘာလ30ရက်နေ့မှာဒေသခံ1000ကျော်ကနေဆန္ဒထုတ်ပေါ်ပါတယ်။နိုင်ငံရေးအမခံချက်မရှိသေးတဲ့အချိန်မှာဖွံ့ဖြိုးရေးအမိခံလမ်းဖော်လုပ်ပြီးနေပြည်တော်စုမှုရေးနဲ့စစ်ရေးပြင်ဆင်မှုတွင်ဆောင်ရွက်နေတာကြောင့်တပ်စခန်းပြန်ရုပ်သိမ်းပွေးရေးအတွက်တောင်းဆိုတာဖြစ်တယ်လို့ဆန္ဒဖော်ထုတ်ရမှာပါဝင်တူတူဖြစ်တဲ့စောဘလူတူမှုကပြောပါတယ်။ဒါပြင်ကာလာဝင်ရောက်ဖွားလို့တဲ့ကိစ္စနဲ့ပတ်သက်ပြီး KNU ကရင်မျိုးသားစည်းရုံးနေနဲ့ပြက်ပြက်သားသားကင်တွယ်ဆောင်ရွက်ပေးဖို့ကိုလည်းဆန္ဒထုတ်ဖို့ပွဲမှာတည်ရခန်တွေကတောင်းဆိုထားပါတယ်။ဆန္ဒထုတ်ဖို့ပွဲကိုဖာဖုံခရိုင်တွင်းရှိနေရာ၃နေရာခွဲပြီးဆန္ဒထုတ်ဖို့သလိုတိရအုပ်စုဆက်နစုကတည်ရခန်တွေပါဝင်ပါတယ်။၂၀၂၀ခုနှစ်တွင်သမတော်သက်စခန်းပြန်ရုပ်သိမ်းဖို့ကိစ္စနဲ့ပတ်သက်ပြီးဖာဖုံတည်ရခန်လူထောင်နဲ့ချီဆန္ဒထုတ်ဖို့တာ၃ကြိမ်ရှိနေပြီလို့လည်းသိရပါတယ်။
မွန်လငယ်တွေအနေနဲ့ကိုကျမကိုဖန်တီးရဲ့အတွက်တိုက်ပွဲဝင်နေတဲ့မွန်ပြစ်သက်ပါတီ NMSP နဲ့မွန်ညီညွတ်ရေးပါတီ MUP တို့မှတမိုင်းပေးတာဝန်အရာဝင်ရောက်တာဝန်ထမ်းဆောင်ကြဖို့နဲ့အသက်18နှစ်ပြည့်သူတိုင်းစစ်ပညာသင်ကြားပြီးမွန်အမျိုးသားလွတ်မြောက်ရေးတပ်မတော်တို့ဝင်ရောက်အမှုထမ်းဖို့ဒီဇင်ဘာလ28ရက်နေ့မှာကြာရောက်တဲ့ကိုကျိန်မြောက်မွန်လငယ်များနေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်။လူငယ်တွေအနေနဲ့နိုင်ငံရေးနဲ့အမျိုးသားရေးမှာထဲထဲဝင်ဝင်ပါဝင်ပြီးလက်တွေ့နိုင်ငံရေးကိုတင်ယူလေ့လာခြင်းဖြင့်ကောင်းဆောင်မှုအရေးချင်းပြည့်ဝရေးအတွက်မိမိကိုယ်ကိုပြုစုပျိုးထောင်ကြဖို့ကိုကျိန်မြောင်မွန်လူငယ်များနေ့တို့မွန်ညီညွတ်ရေးပါတီကပေးပို့တော်တဝန်လွှာမှာရေးသားဖော်ပြထားပါတယ်။ကိုကျိန်မြောင်မွန်လူငယ်များနေ့အခမ်းအနားကိုကိုပြစ်ကာလကျမ်းမာရေးစည်းကမ်းချက်နဲ့အညီတဘာပတိအဖွဲ့နဲ့အခမ်းအနားမှုတို့ကရေးမြုံနယ်မှာဒီဇင်ဘာလ28ရက်နေ့နက်9နာရီအချိန်ကစပြီးမွန်ညွတ်ဖိုရမ် MYF Facebook Online Live Streaming အစီအစဉ်နဲ့အခမ်းအနားကျင်းပခဲ့ပါတယ်။
ခုတင်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာအေအေရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲတွေရပ်တန့်နေပေမဲ့ရခိုင်စစ်ဆောင်ဒုက္ခသည်တွေနေရပြန်ဖို့အခက်အခဲရှိနေတယ်လို့ထောက်ပံ့မှုတွေအချိန်မီမရောက်လာလို့စားတောက်ရေးမှလည်းအခက်အခဲကြုံနေရဆဲဖြစ်တဲ့အကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်
ရခိုင်ပြည်နယ်မှာအေရခိုင်လမ်းနံကရအဖွဲ့နဲ့မြန်မာစစ်တပ်အကြားနှစ်နိုင်နှင်းပါကြဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်သိမ်းနှံရှိတဲ့ရခိုင်ပြည်သူတွေနေရက်ဆန့်ခွာခဲ့ရပါတယ်။ရခိုင်ပြည်နယ်ပူးတိတော်မြို့နယ်ရန်အောင်ပြန်ဒုက္ခသည်စခန်းမှာခိုလုံနေတဲ့နရုံတော်ကြေးရွာသားကိုမောဝင်းကသူတို့နေရက်ပြန်ဖို့အခက်အခဲရှိတဲ့အကြောင်းကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ်
။က
ိုရွာမှာတော့လုံးဝတယောက်မှမရှိတော့ဘူး။ကျွန်တော်တို့ပြန်လို့မရတော့ဘူး။ပြန်ရင်လေအဲ့ဒီကလက်နက်နဲ့ပြစ်တယ်။ပြန်လို့မရဘူး။ကျွန်တော်တို့ကတိတ်ပြန်ရှင်တယ်ဒါပေမဲ့ပြန်လို့မရတော့ဘူးဒီနေရာမှာလည်းအကြတဲ့နေမနေရှင်ဘူးမနေရှင်ပေမဲ့ပြန်မရတဲ့အတွက်နေရတယ်သုံးစိတဖုံဖျားမှာလည်းထိုင်လို့ရှိတယ်နှုံယုံတောင်မှာလည်းရှိတယ်ကျွန်တော်တို့ရွာမှာလည်းထိုင်လို့ရှိတယ်စစ်တပ်ကမိုင်းအန်တီလေးရှိတယ်အဲ့ဒါတွေကိုလည်းကြောက်တယ်ဒါကြောင့်မပြန်ရတာပါ
ရန်အောင်ပြန်စခန်းမှာမြို့နယ်တာဝန်ရှိသူတွေကဒုက္ခသည်300ကျော်တော့တနေ့လူတူဦးကိုဆန်နုစီဘူးနှလုံးလုံးနဲ့14ရက်စာထောက်ပံ့ထားပြီးတခြားထောက်ပံ့မှုတွေမရရှိဘူးလို့ဆိုပါတယ်။စိုက်တွေမြို့လာယုံအောင်ဖုံးကြီးကျောင်းမှာခိုလုံနေတဲ့ပုံနှကျွမ်းမြို့နယ်ကျောက်ဆိုင်ကြီးရွာသူဒွါအေးမကသူတို့ရွာမပြန်ရေးတဲ့အကြောင်းကိုအခုလိုပြောပါတယ
်။ဘိုးလဲလာဘိုးပြန်ဘုရားကဘိုးကဆန်မပြေလာခင်ရလို့ဘုရားကမှာကလည်းနစ်ကြီးကဖိတ်ပါလေ။မှားလို့ဒီကမှာနားစားလို့ဖိတ်ပါရဲ့။အိမ်မှာကျောင်းမှာလည်းသူဖြစ်ရတယ်လို့ဒေါ်အောင်လို့ကျားတော့ကျောင်းမှာကလာတဲ့ကတည်းကလာပါဘူးလို့ပြောပါကဘူးခုမင်းမအခုကလည်းခါတိစလုံးဝပဲပြဲလာပါတာခုမင်းကပါတော့ခုမင်းမ
ရခိုင်ပြည်နယ်မှာနိုဝင်ဘာလဒုတိယပတ်ကစပြီးတိုက်ပွဲတွေရပ်တန့်နေပေမဲ့အခုအခါအစိုးရစိုက်တပ်ကလာနာနဲ့ရိခါတွေဖြစ်တန့်နေတဲ့အတွက်တိုက်ပွဲတွေပြင်လည်ဖြစ်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်။ဒုက္ခသည်6100ကျော်ရှိတဲ့ကြောက်တော်မျိုးနေညောက်ချောက်စခန်းမှာစားသောက်ရတော့အခကြုံနေရတဲ့အကြောင်းကိုစခန်းတာဝန်ခံကိုခိုင်မျိုးအောင်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ်။ကျေးဇူ
းတော်ကြောက်ခါကျွန်တော်တို့ဒီ
အစိုးရကကျွန်တော်တို့ကိုစံထောက်ပံ့မှုလုပ်ပေးမယ်။သူတို့သတ်မှတ်ထားရရဲ့အတွင်အချိန်မီမပူနိုင်ဘူး။ဈာမလည်းကွာဟချက်တွေရှိရဲ။လာခွဲတော့ဈာမကွာဟချက်ရှိရဲ။ဒီလမှာ30ရံနေကုန်ရင်နောက်တစ်လ30ရံမကုန်ပြီပို့ပေးရမှာဖြစ်ပေမယ့်သူတို့ကမပို့ဘူး။ပြီးတော့ကျွန်တော်တို့မှာကလူကြီးကလည်းများတယ်။တခြားလူရှင်တွေကလည်းမရောက်နိုင်ဘူး
။လာရှိအချိန်တွေမှာတိုက်ပွဲတွေရပ်တန့်နေတဲ့တော့တချို့ဒုက္ခသည်တွေနေရက်တွေကိုယာယီပြင်နေကြပြီးတချို့ကလည်းနေရက်ပြင်ရင်လုံခြုံရေးနဲ့မြေမြောက်မိုက်အန်တွေကိုစိုးရိမ်ရတဲ့တော့နေရက်မပြန်နိုင်သေးသလိုတချို့ဒုက္ခသည်စခန်းတွေမှာလည်းစားဝဲနေရက်အပအဝန်အခက်အမျိုးစုံနဲ့ကြုံနေကြရပါတယ
်ဆက်ပြီးတော့2020အထွေထွေရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနောက်အနာဂတ်မြန်မာနိုင်ငံအတွက်ရှေ့ရှုရမည့်ပြည်အောင်စုအရေးကိစ္စဆိုတဲ့ခေါင်းစဉ်နဲ့ တိုင်းသားနိုင်ငံရေးပါတီ48ခုထံကိုစာပေးပို့ခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးချင်းနိုင်ငံရေးပါတီတွေကဘလို့သဘောထားတွေရှိနေပါသလဲအကြောင်းဆုံးကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ငံရေးကတင်ဆက်ပေးထားပါတယ်
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့နောက်အနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖော်ဆောင်ရေးဖိတ်ခေါ်တဲ့အပေါ်မှာပြည်လုံးစာချုပ်ကိုခြေခံပြီးလက်ဆွဲပူးပေါင်းဆောင်ရွက်ဖို့အစဉ်သစ်ဖြစ်နေတယ်လို့ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ပါတီသွေးမှူးဆလိုင်းကျောက်ဗစ်ထောင်ကပြောပါတယ်
သူတို့ကဒီမိုကရေစီဖက်ဒရယ်တိဆောက်ရေးမှာပူးပေါင်းဆောင်ရွက်လိမ့်မယ်လို့မျှော်လင့်တယ်ဆိုပြီးတော့သူတို့စာပို့ထားတယ်လေအဲ့ဒီမှာကျွန်တော်ကတော့ကျွန်တော်ရဲ့မဝါဒဖြစ်တဲ့ Federal Democracy တိဆောက်ရေးပေါ့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဒီလုံစာချုပ်ကိုချေခံပြီးတော့မြို့သားတန်းတူမှုနဲ့ Federal ကိုပိုင်တထိုင်ခွင့်အပေါ်မှာချေခံပြီးတော့ကျွန်တော်ကတော့လက်တွဲပူးပေါင်းဆောင်ရွက
် NLD ပါတီကတော့မကြသေးခင်ရက်ပိုင်းကတိုင်းသားပါတီတွေနဲ့ဥဆောင်တွေ့ဆုံဆွေးနွေးမှတ်သူတွေဖြစ်အနေဒီဘဟုကတောက်တာအောင်မိုးညိုဒေါ်နန်းခင်ထွေးမြင့်နဲ့ဦးအင်ထုံးခါနော်ဆန်တို့သုံးဦးကိုရွေးချယ်ထားပြီးဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ CNLD တွင်မှုဆလိုင်းကျဲဦးပစ်ထောင်ကအခုလိုသုံးသပ်ပါတယ
်သူတို့ကစာပို့ယုံတက်တဲ့အပြောတက်တဲ့မဟုတ်ဘဲနဲ့တကယ်ကိုသူရဲ့အစိုးရတစ်မှာဘလို့ပူပေါင်းဆောင်ရွက်မလဲဆိုတဲ့ဟာကိုတကယ်ကိုလက်တွေ့နဲ့သူတို့ဒီလိုညှိနှိုင်းဆောင်ရွက်ဖို့ကိုပြင်ဆင်တွေ့ကြအောင်ဒါသူသဘောဆောင်တယ်ဒါအစဉ်တစဉ်ကိုတက်သွားတယ်လို့
ချင်းနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ဆိုမီဒီမိုကရေစီဖက်ချုပ်ဆက်စီတီပါတီကတော့စီလုံးညညွတ်တဲ့တိုင်းသားလူမျိုးများမဟာမိတ် UNA အနေနဲ့ဒါကြောင်းပြန်သွားမယ်လို့လဲဆက်စီတီပါတီတွင်းမှုဦးကင်ကန်းလျံကဆိုပါတယ
်ဘူးတီတော့မရှိသေးပါဘူးဒါပေမဲ့ကျွန်တော်တို့ယူရင်နေနဲ့လို့တော့ယူရင်နဲ့သဘောထားပေါ်မှာမဟုတ်သေးဘူး။ဆန်တော့ရဒါပေမဲ့သဘောတော့တူပါတယ်မဲ့ကျွန်တော်တို့ကဟိုမဟာမိတ်နဲ့လုံးလုံးတယ်ဆိုတော့လေကျွန်တော်တို့ယူရင်မှာပါတော့အားလုံ
းချင်းမျိုးသားဒီမိုကရေစီဖက်ချုပ် CNLD ပါတီဟာ2020ထွေထွေရေကောက်ပွဲမှာမဲဆန္ဒနိုင်မြေတက်တနေရဆက်စီတီပါတီဟာနှစ်နေရအသီးသီးအနိုင်ရရှိခဲ့တာဖြစ်ပါတယ်
ဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ကိုလာကြော်ကြပျောက်ဆုံးနေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တင်းမကျေးရွာကရွာသား18ဦးကိစ္စကိုမြက်ဦးခရိုင်ရဲစခန်းမှာစစ်ဆေးဖို့အတွက်မိသားစုဝင်တွေကိုအကြောင်းကြားလာပါတယ်ကချင်ပြည်နယ်ရှိတိုင်းနာပါတီတွေကကိုယ်စားလှယ်တွေနဲ့ဒေါက်တာအောင်မိုးညိုဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကကိုယ်စားလှယ်တို့2021နှစ်စမ်းပိုင်းမှာတွေ့ဆုံသွားမှာဖြစ်ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအန်ဒာ
။အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးပါပါ။တရင်ဆက်တစ်ခုနဲ့နှစ်တက်ကိုရောက်လာပါပြီ။ကမ္ဘာတစ်လုံးမှာနေထိုင်သူလူပေါင်း9.8ဘီလီယံအတွက်ကိုရိုနာဗိုင်းရပ်စ်ကာယောဂါထံကြောင့်ဒီနှစ်မှာတော့အရင်နှစ်တူလိုပျော်ပွဲရှင်ပွဲတွေလူမှုစုဝေးပွဲတွေနဲ့အားပါတဲ့အမကြိုဆိုနိုင်ကြပါဘူးမြန်မာပါဝင်နိုင်ငံတိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်အကန့်အသတ်တွေကိုချထားကြပါတယ်2021နှစ်တက်ကိုပထမဆုံးကြိုဆိုတဲ့နိုင်ငံတွေထဲမှာပစိဖိတ်သမုဒ္ဒရာကကျွန်းနိုင်ငံကလေးတွေနဲ့အတူနယူးဇီလန်ဩစတြေးလျဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေပါဝင်ပါတယ်မကြာခင်မှာအမေရိကန်နိုင်ငံမှာနှစ်တက်ကြောက်ရောက်တော့မှာဖြစ်ပြီးနယူးယောက်ကသမိုင်းဝင် Times Square ကဖြစ်တဲ့စုဝေးပြီးကောင့်တောင်းလုပ်တဲ့ပွဲအတွက်လဲလာရောက်စုဝေးမှုတွေမလုပ်ကြဘူးအတွက်တားမြစ်ထားပါတယ်။ထိုင်ဝမ်ရေလက်ကြားကနေအမေရိကန်စစ်သင်္ဘောကြီး20ဖြတ်တန်းမောင်းနေခဲ့တဲ့လောက်ရာဟာဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုစွစွဝဝအနှောက်အယှက်ပေးရရောက်တယ်လို့တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရကအချက်တပြင်းနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါဟာဒီလအတွင်းအမေရိကန်ကဒုတိယအကြိမ်မြောက်ဖြတ်တန်းတာလည်းဖြစ်ပါတယ်။ EU ဥရောပတမကမှာ48နှစ်ကြာပါဝင်လက်တွဲခဲ့တဲ့ဗြိတိန်ဟာအခု2021 January လတရနေ့ကစပြီးလမ်းခွဲလိုက်ပြီးဖြစ်ပါတယ်။2020 January 31ရက်နေ့ကနှုတ်ထွက်ခဲ့တာဖြစ်ပြီး December 31ရက် Brussels စံတော်ချိန်ညတကောင်းရံမှာတရားဝင်နှုတ်ထွက်မှုစတင်တာပါ။ Britain ဝန်ကြီးချုပ် Boris Johnson ကတော့အခုဆို Britain ဟာလွတ်လပ်မှုပြန်ရလာပြီးဖြစ်ပြီးကိုယ့်ကျွန်မကိုယ်ဖန်တီးခွင့်အတော်များများရလာတော့မှာဖြစ်တဲ့အတွက်ဒီချိန်ကနိုင်ငံအတွက်မယုံနိုင်ချက်အနေထားပဲလို့နှစ်တက်ကြုံမိန့်ခွန်းမှာပြောပါတယ်။တစ်ချိန်တည်းမှာပဲဥရောပပါလီမန်အမတ်ဟောင်းတယောက်ဖြစ်တဲ့ဝန်ကြီးချုပ်ရဲ့ဖခင်Stanley Johnson ကတော့ပြင်သစ်နိုင်ငံသားဖြစ်ခံယူဖို့လျှောက်ထားခဲ့တယ်လို့ချက်တပရင်းတွေမှာပြောပါရတယ်။သူဟာ Britain EU ကနေခွတ်ထွက်မှုကိုကန့်ကွက်သူဖြစ်ပါတယ်။တောက်ချန်နေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ Coronavirus ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။မင်္ဂလာနှစ်သစ်မှာသောတာရှင်ပေါင်းစိတ်ချမ်းသာကိုးကမ်းမှာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မချင်းလေးသက်ပါ။
This program has come to you from the Voice of America, Washington.